Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော့တာရှင်များရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA ရဲ့အမေရိကန်အတန်ရဲ့2023ခုနှစ်ဇန်နဝါရီလ1ရက်နေ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3248လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။တော်တာရှင်များရှင်လန်းချမ်းမြေချပါစီရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာနေ့သစ်ပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုမတ်တင်ကြီးထိုက်နဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်အခက်အခဲတွေကြုံတွေ့ခဲ့ရတဲ့ကမ္ဘာပြည်သူတွေဟာ2023ခုနှစ်ကိုကြိုဆိုလိုက်ကြပါတယ်ကွယ်လွန်သူပုံဟန်မင်းကြီးဘနာဒစ်အတွက်သမရဂျိုးဘိုင်ဒန်အပါအဝင်ကမ္ဘာခေါင်းဆောင်တွေကဝမ်းနည်းကြောင်းပြောဆိုကြပါတယ်နှစ်တကူအချိန်မှာပဲရုရှားကယူကရိန်းကိုမစ်ဆိုင်းတုံးနေနဲ့ထပ်မံပစ်ခတ်ခဲ့တယ်လို့မြောက်ကိုရီးယားကလည်းပယ်ရင်းဒဒုံးတလုံးပြစ်လွတ်ပါတယ်။ကမ္ဘာကျော်ဘောလုံးသမားရော်နယ်ဒိုကတော့sorry အာရေဗီယာအသင်းနဲ့စာချုပ်လိုက်ပါတယ်။အဲ့ဒီလိုထူးခြားတဲ့သတင်းတွေကိုတင်ပြပေးမှာပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့အပတ်စဉ်ဒုအသံအစီအစဉ်ကိုအရင်ဆုံးနားဆင်ချရမှာဖြစ်ပါတယ်
။ရွာကမဝိုင်းငင်မှာစစ်ကြောင်းထိုးမလာခင်မှာကလေးကဒီရွေရောက်တဲ့ရွာသူရွာသားတွေကအများစုကထွက်ပြေးကြတာ။အဲ့လိုထပ်ပြီးကိုမြင်ရတဲ့လူတွေဒါအဲ့လိုဖမ်းဆီးပြီးတော့အဲ့လို
တို့အတန်စီစဉ်မှာနားဆင်ချက်ရမှာဖြစ်ပါတယ်ရှင်ဒီနောက်မှာတော့လူမျိုးခွင်းနဲ့သွေးနှောခြင်းအကြောင်းကိုသိပ္ပံနည်းချဆွေးနွေးထားတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းများစုစည်းတင်ပြချက်နဲ့ပြီးခဲ့တဲ့နှစ်အတွင်းဆိုရှယ်မီဒီယာပေါ်ကလူကြည့်များတဲ့သတင်းတွေကိုလည်းစုစည်းတင်ပြပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်မိုးကျော်နဲ့အတူတင်ပြပါမယ်ရှင
်ခရစ်တက်ကရေ2022ခုနှစ်ကုန်ဆုံးလို့2023ခုနှစ်ကိုဝင်ရောက်လာပြီဖြစ်ပါတယ်။ကမ္ဘာအရှေ့ခြားနိုင်ငံတွေဟာ2022ခုနှစ်ကိုနှုတ်ဆက်ခဲ့ကြပြီး2023ခုနှစ်နှစ်သစ်ကိုရောင်းဆုံးမီးပန်းတွေပစ်လွတ်ပြီးကြိုဆိုခဲ့ကြပါတယ်
။ဘိုးစေစာအီဟက်ပီနျူးယေ
ဩစတြေးလျနယူးဇီလန်ဂျပန်တရုတ်ဟောင်ကောင်ထိုင်ဝမ်အပါအဝင်ကမ္ဘာရှည်ကြမ်းကနိုင်ငံတွေနဲ့အတူမြန်မာနိုင်ငံလည်း2022ခုနှစ်နဲ့နောက်ဆုံးစက္ကန့်တွေကိုရည်တွက်ခဲ့ကြပြီးနှစ်သစ်ကိုကြိုဆိုခဲ့ပါတယ်မြန်မာအိန္ဒိချင်းထိုင်းမလေးရှားဖိလစ်ပိုင်စတဲ့နိုင်ငံတွေမှာလည်းနှစ်သစ်ကူပွဲတွေကျင်းပပြီးကြိုဆိုခဲ့တယ်လို့အရှေ့အလယ်ပိုင်းက UAE မြို့တော်ဒူဘိုင်းမှာလည်းမီးရှူးမီးပန်းတွေပစ်ဖောက်ပြီးနှစ်သစ်ကိုကြိုဆိုခဲ့ကြပါတယ်အခုသတင်းကျင်းပချက်တွေမှာတော့ဥရောပနိုင်ငံတွေမှာညတကောင်ချိန်ရောက်လို့နှစ်သစ်ကူးပွဲတွေကျင်းပနေချိန်လည်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့အမေရိကတိုက်နိုင်ငံတွေမှာတော့မကြမီကြောက်ရောက်တော့ပေတကောင်ရနှစ်သစ်ကူးချိန်အတွက်စူဝေးပြင်ဆင်နေကြပြီဖြစ်ပါတယ်နယူးယောက်မြို့ကလူပေါင်းတောင်းချီလာရောက်လေ့ရှိတဲ့ကမ္ဘာကျော် Times Square မှာမကြမီ2022ခုနှစ်ရဲ့နောက်ဆုံးစက္ကန့်တွေကိုရေးတွက်ဖို့ဒါအပြင်ဖန်သားဘောလုံးကြီးကြလာမှာကိုလည်းစောင့်ဆိုင်းနေကြပါတယ်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာတော့စစ်တပ်ကအာဏာသိမ်းထားတဲ့အတွက်တိုက်ပွဲတွေအိုးအိမ်ဆုံးခွာထွက်ပြေးရတာတွေနဲ့ရရမေးဖြစ်ခဲ့ရတယ်လို့ကမ္ဘာကြီးမှာလည်းရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲဒါအပြင်မုန်တိုင်းတိုက်မှုရေကြီးမှုစတဲ့အဖြစ်အစိုးတွေကိုကြုံခဲ့ရပြီးပေမဲ့လည်းကမ္ဘာပြည်သူတွေဟာ2023ခုနှစ်ကိုကြိုဆိုခဲ့ကြပါတယ်ခင်ဗျာ
ပေါ်ရဟမင်းကြီးဟောင်းဘေနက်ဒစ်ဒီ16ဟာသက်တော်95နှစ်အရွယ်စနေနေ့မှာကွယ်လွန်သွားပြီဖြစ်ပါတယ်။ကက်သလစ်ဘာသာဝင်တွေရဲ့ဩဇာအကြီးဆုံးခေါင်းဆောင်တစ်ဦးဖြစ်ရှစ်နှစ်ကြာတာဝန်ယူပြီးတဲ့နောက်2013မှာကျမ်းမာရေးချောင်းအနားယူခဲ့တာဖြစ်ပါတယ်။ဘာသာတရားဂိုင်းဆိုင်တဲ့ကက်သလစ်ခရစ်ယာန်တစ်ဦးဖြစ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကက်သလစ်ကျောင်းတော်အတွက်မြှုပ်နှံဆောင်ရွက်ခဲ့မှုအတွက်ပေါ်ရဟမင်းကြီးဟောင်းဘေနက်ဒစ်ကိုဂုဏ်ပြုလိုက်ပြီးကွယ်လွန်မှုအတွက်ဝမ်းနည်းကြောင်းစနေနေ့မှာပြောပါတယ်။အမေရိကအလွတ်တော်ဥက္ကဋ္ဌနန်စီပီလိုစီကလည်းပိုယဟမင်းကြီးဘက်နက်ဒစ်ဟာဘာသာပေါင်းစုံလူလူရဲ့ရင်းထဲမှာမျှော်လင့်ချက်တွေပေးဝင်နိုင်တဲ့ကမ္ဘာခေါင်းဆောင်တစ်ဦးဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ကုန်ပြုပါတယ်။ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူဒါရက်စ်ကလည်းငြိမ်းချမ်းရင်းနဲ့လူခွင့်ရဲ့အတွက်အားစိတ်ဆောင်ရွက်ခဲ့တာကိုထုတ်ဖော်ကုန်ပြုသလိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကလည်းကွယ်လွန်သွားတဲ့ပိုယဟမင်းကြီးဟောင်းရဲ့ဘာသာရေးဆိုင်ရာဦးဆောင်မှုကိုစနေနေ့မှာအမှုန့်တင်ကုန်ပြုပါတယ်။ဂျာမနီဝန်ကြီးချုပ်အိုလက်ရှော့၊ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်၊အီတလီဝန်ကြီးချုပ်ဂျော်ဂျီယာမလိုနီပိုလန်သမ္မတအန်ထရီဆက်ဒူဒါ၊ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီအော်စတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစ်တို့ကလည်းဝမ်းနည်းစကားတွေပြောပါတယ်။ပိုယဟမင်းကြီးဟောင်းဘေနက်ဒစ်ဒီ16ဟာဆိုရဲမြင့်မြတ်ချင်တဲ့သူအဖြစ်ပိုယဟမင်းကြီးဖရန်စစ်စ်ကလည်းစနေနေ့မှာဂါရဝပြုခဲ့ပါတယ်ရှင်
။တံပေါင်းများစွာသောယူကရိန်းပြည်သူတွေဟာ ရုရှားရဲ့တိုက်ခိုက်မှုကိုခံရပြီးလျှက်စင်မီနဲ့တောက်တုံးရေတွေပြတ်လက်ကနှစ်သစ်ကူးပွဲကိုကျင်းပနိုင်ခြင်းမရှိကြပါဘူး။ဒါပေမဲ့လည်းအိန္ဒိချင်းနိုင်ငံတချို့မှာခိုလုံနေတဲ့ယူကရိန်းတပ်ဖွဲ့ဝင်တချို့ရဲ့မိသားစုတွေကတော့နှစ်သစ်ကူးကာလမှာယူကရိန်းကိုပြန်လာပြီးမိသားစုနဲ့အတူနှစ်သစ်ကူးညစာအတူစားခွင့်ရခဲ့ကြပါတယ်။မြို့တော် KF ရာဘူရာယုံကြီးမှာစနေနေ့မနေ့ကယူကရိန်းတပ်ဖွဲ့ဝင်တချို့အပါအဝင်ယူကရိန်းအရသားတွေကအဝေးကနေပြန်လာတဲ့မိသားစုတွေကိုကြိုဆိုခဲ့ကြပါတယ်။အခုလိုစနေနေ့နှစ်တကူအချိုညမှာပဲရုရှားကယူကရိန်းမြို့တော် Kiev အပါအဝင်မြို့ကြီးတွေကိုမစ်ဆိုင်းတိုးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်တဦးသေဆုံးပြီး28ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။ဒဏ်ရာရသူတွေထဲမှာဂျပန်သတင်းတောက်တူနဲ့အခြားတူကတော့အပြင်းထန်ဒဏ်ရာရတဲ့အတွက်စိုးရိမ်ရတယ်လို့ပြောဆိုပါတယ်
။လေဘနန်နိုင်ငံမြောက်ပိုင်းကမ်းရိုးတန်းကနေထွက်ခွာသွားပြီးတဲ့နောက်တနေ့မှာမြေထဲပင်လယ်ထဲနစ်မြုပ်သွားတဲ့ရေရင်ပေါ်ကဒါဇင်နဲ့ချီတဲ့ရွှေပြောင်းသွားလာသူတွေကိုကယ်ဆယ်ရေးအတွက်စနေနေ့မှာရေဓာတ်အဖွဲ့တစ်ခုဆေးလွတ်ထားကြောင်းလေဘနန်စစ်တပ်ကကြေညာချက်ထုတ်ပြောဆိုထားပါတယ်။လေဘနန်ရဲ့ရေပြင်ပိုင်းနဲ့အတွင်းကနေတရားမဝင်ထွက်ခွာဖို့ကြိုးစားသူတွေကိုတင်းဆောင်သွားတဲ့ရေရင်ဖြစ်ကြောင်းလည်းစစ်တပ်ရဲ့ကြေညာချက်မှာဖော်ပြပါတယ်။လေဘနန်ရေတပ်သင်္ဘော၃စင်းနဲ့လေဘနန်ကကုလသမဂ္ဂငြိမ်းချမ်းရေးတိန့်တပ်ဖွဲ့ကတစ်စင်းတို့ရွှေပြောင်း200လောက်ကိုကယ်တင်ခဲ့ကြောင်းလည်းဖော်ပြပါတယ်။ဗန်နင်ရဲ့ဒုတိယအကြီးဆုံးမြို့နဲ့အဆင်ရဆုံးဖြစ်တဲ့ Tripoli ကလာတဲ့သတင်းတွေမှာတော့ Lebanon, Syria နဲ့ Palestine အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေလိုက်ပါသွားတဲ့ရေရင်ဟာ Lebanon မြောက်ပိုင်းကနေတောက်ချန်နေကြညကထွက်ခွာသွားတာဖြစ်တယ်လို့ဖော်ပြပါတယ်ရှင
်။ VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။တင်းငင်းငွေနဲ့မနက်ဖက်သတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်2023ခုနှစ်စန်းတရက်နေ့တင်းငင်းငွေနဲ့ပါပဲမြောက်ကိုရီးယားကတာတိုပြစ်ပဲပဲဆိုင်မီဆိုင်တလုံးကိုပြုတ်လွတ်ခဲ့ပြီးအရှိတ်ပင်လယ်ပြင်ထဲကိုကျရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုပါတယ်။မြောက်ကိုရီးယားမြို့တော်ပျုံယန်ဤရန်ဆန်းကနေပြုတ်လွတ်ခဲ့တာဖြစ်ပြီးအရှိတ်ဂျပန်ပင်လယ်ပြင်ထဲကိုကျရောက်ခဲ့တယ်လို့တောင်ကိုရီးယားယုံဟပ်သတင်းဌာနကပြောဆိုပါတယ်။2022ခုနှစ်အတွင်းကိုရီးယားကျွန်းဆက်အတွင်းတင်းမာမှုတွေအမြင့်ဆုံးဖြစ်ခဲ့ပြီးမြောက်ကိုရီးယားကတိုင်ချင်းပြစ်ပဲတုံးပဲဒိန်တပ်ဒုံးအပါအဝင်မီဆိုင်တုံးတွေကိုစံချိန်တင်ပြုတ်လွတ်ခဲ့ပါတယ်။
ခရစ်စတီယာနိုရိုနယ်ဒိုကတော့ပြောင်းရွှေ့ခြင်းအများပြတဲ့ဆော်ဒီအာရေဗျာကလပ်အသင်းအန်နာဆာကိုတောက်ချန်နေကပြောင်းရွှေ့သွားပြီဖြစ်ပါတယ်။အရှိအလဲပိုင်းဘောလုံးလောကအတွက်သမိုင်းဝင်သဘောတူညီချက်ဖြစ်ပေမဲ့လို့လဲဥရောပရဲ့ဘောလုံးအကျော်မော်တဦးအနေနဲ့တော့ထိတ်တန့်ပွဲစဉ်တွေမှာတော့တွေ့ရတော့မှာမဟုတ်ပါဘူး။အန်နာဆာအသင်းနဲ့ဇွန်လ2025ခုနှစ်အထိကစားဖို့စားချုပ်လက်မှတ်ထိုးပြီးမှတော့အကောင်းဆုံးဘောလုံးသမားဆိုဘလို့ဒီော်ရွှေဘောလုံးစု၅ချိန်ရထားတဲ့ခရစ်စတီယာနိုရနေဒိုကအန်နာဆာအသင်းအင်ဂျီကိုကင်ထားတဲ့ဓာတ်ပုံကိုကလပ်အသင်းကလူမှုကွန်ရက်မီဒီယာမှာတင်ခဲ့ပါတယ်။သမိုင်းဝင်ဆောင်ရွက်ချက်အဖြစ်လည်းအသင်းကကြိုးဆိုဂုဏ်ပြုပါတယ်။အခုလက်မှတ်ရေးထိုးမှုအားဆိုရင်ကလပ်အသင်းပို့ပြီးတော့အောင်မြင်ရေးအတွက်သာမကပဲသူတို့ရဲ့အသင်းနိုင်ငံအနိုင်ကမျိုးဆက်တွေယောက်ျားလေးနဲ့မိန်းကလေးတွေအနေနဲ့သူတို့ကိုယ်တိုင်အကောင်းဆုံးဖြစ်ရေးကြိုးပမ်းလာစီမဲ့စီစော်အားလည်းဖြစ်ပါတယ်လို့လည်းကလပ်အသင်းကရေးသားထားပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုကိုဇော်မှုချွန်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းပတ်ဆင်ခဏတွေကိုနားဆင်ကြရမှာဖြစ်ပါတယ်။စစ်ကောင်စီတပ်တွေနဲ့ပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်နေတဲ့စကိုင်းနယ်မကွေးတိုင်းဒေသကတချို့ကျေးရွာသားတွေစစ်တပ်အထောက်ပံ့ပေးထားတဲ့ပြူစောတိအဖွဲ့တွေဝင်ဖို့ဖိအားပေးခံနေကြရပါတယ်။ရက်ရွာကာကွယ်ဖို့လို့ဆိုပြီးဒေသခံတွေကိုပြူစောတိအဖွဲ့ဝင်ခိုင်းနေတဲ့အကြောင်းကိုတော့ Frontier မြန်မာရဲ့ဒုအသံစီစဉ်မှာတင်ပြထားပါတယ်ရှင
်။တော်ဒီစိတ်တော်မှန်စားဘူးနိုင်ငံရေးဟောဒီလိုကအဲ့လိုမျိုးဟောလို့ကဒီလိုကြောက်လို့ကဝမ်းလာအဲ့လိုမျိုးကြည့်တော့စားကြည့်မတည်ဘူး။ဒီနောက်တော့ဝိုင်းကြည့်မယ်။တောင်ဘက်ကအစတွေကပြီးပေါက်ပေးထားတယ်ပေးထားတယ်သူကအော်တိုင်းမပေါ်တာကဒီပြုလို့ကျွန်တော်တို့ဖတ်ကြည့်တာမျိုးအဲ့တော့ကလာခဲ့တော့ဖတ်ရပေါ်တာ
စစ်အာဏာသိမ်းလိုက်ခရဲကမကွေးနဲ့စကိုင်းတိုင်းဟာတော်လန်ရေးရဲ့အရေးပါတဲ့နေရာတစ်ခုဖြစ်လာခဲ့ပါတယ် ဒါကြောင့်ပဲစစ်တပ်ကိုထောက်ခံတဲ့ရွာတွေကအမျိုးသားတွေဟာပြူစောထီးတဲ့ကိုဝင်ဖို့စစ်တင်တန်းတက်ရောက်ကြရပါတယ်။မကြသေးခင်ကမှထုတ်ပြန်လိုက်တဲ့အစီရင်ခံစာတွေအရကတော့ရွာသားတွေဟာစစ်တင်တန်းတက်ဖို့အတွက်ကိုအတင်းဖီအားပေးခံထားရတယ်လို့ဆိုထားကြပါတယ်။ပေါင်းမြုံနယ်ကဒေသခံကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့ဝင်တဦးကတော့ဆန္ဒမပါဘဲနဲ့တပ်သားစုဆောင်ခံရသူတွေကိုလွတ်မြောက်အောင်ကူညီပေးခဲ့ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကတင်ဆက်တာဖြစ်ပါတယ်။ဒို့အတန်ရဲ့ဒီတစ်ပတ်ဆောင်းပါးကိုမိဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းတောက်တွေကတင်ဆက်ထားပါတယ်။
မကွေတိုင်းပေါင်းမြို့နယ်ထဲကစီးပြားကျွရဟာစစ်တပ်ကကြောထောင်နောက်ခံပေးထားတဲ့ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီရဲ့အမကန်နယ်မြေဖြစ်တာကြောင့်အစင်းရောင်နယ်မြေလို့နာမည်တွင်ပါတယ်။စီးပြားရွာဟာခုခံစစ်တွေအားကောင်းတဲ့ပေါင်းမြို့နယ်နဲ့မြိုင်မြို့နယ်အဆက်မှာရှိပါတယ်။ဒါကြောင့်ထင်ရှားတဲ့အတိုင်းပဲစစ်တပ်ဟာပြီးခဲ့တဲ့ဒီဇင်ဘာတုန်းကရွာကိုတက်ပြန့်လာပြီးရွာသားတွေကိုပြူစော်ရီထဲဝင်ခိုင်းပါတော့တယ်။ပြူစော်ရီဖွဲ့ကိုစစ်မှုထမ်းဟောင်းတွေဒါမှမဟုတ်စစ်တပ်ထောက်ခံသူတွေနဲ့မဘာသာအမျိုးသားရေးအစွန်ရောက်တွင်နဲ့ဖွဲ့စည်းထားတာပါ။အသက်30အရွယ်ကိုအားကကဇီးပြားရွာကနေပြူစော်ရီအဖြစ်အရွေးခံရသူဖြစ်ပါတယ်
။ဒီမှာလိုမျိုးရွာကိုကာကွယ်ဖို့အလိုမျိုးပြည်ပြပါခွေရလာတိုက်လို့ရှင်ရွာကာကွယ်ဖို့အလိုမျိုးကင်းဆော့ဖို့ဗာညာပြုတ်သူကခေါ်လာကြစီယုံရင်အလိုရွာစီယုံရောပါပြူဝိခေါ်ပြီးအလိုမျိုးရောက်ကြလေးရှိရဲ့အိမ်နေဆိုဒီတင်းနှက်ဆရမယ်ဆိုပြီးခေါ်လာ
။ကိုအားကဟာ2015နဲ့2020အထွေထွေရွေးကောက်ပွဲတွေမှာ USDP ပါတီကိုမဲပေးဖို့မဲဆွဲစည်းရုံးရေးတွေမှာတရက်ကိုငွေကျပ်5000ဝန်းကျင်နဲ့လိုက်ပြီးမဲဆွဲပေးခဲ့ပါတယ်။ဒါပေမဲ့သူကပြူစော်ရီထဲတော့ငွေကျင်ခဲ့ဘူးလို့ပြောပါတယ်
။အဲ့ဒါကြီးစိတ်တော်မဝင်စားဘူးနိုင်ရဲ့။ဟောဒီလိုကအဲ့လိုမျိုးဟောလို့ကဒီလိုကြောက်လို့ပါဝင်လာအဲ့လိုမျိုးကြည့်တော့စားကြည့်မတည်ဘူး
။ဟိုးအရင်ကတည်းကစစ်တပ်ကပြောနေကြစကားကတော့ကိုရွာကိုကာကွယ်ဖို့ရဲရွာကာကွယ်ရေးအဖွဲ့တွေဖွဲ့စည်းပြီးလူတွေကိုကူညီတာပဲဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့စကိုင်းနဲ့မကွေးထဲမှာပြူစော်ရီအဖွဲ့တွေဝင်ဖို့ရွာသားတွေအတင်းအကျပ်ဖိအားပေးခံရတဲ့ဆိုတဲ့အစီရင်ခံစာတွေမှန်တယ်ဆိုတာကိုကိုအားကာရဲ့အဖြစ်အပျက်ကသက်သေပြနေပါတယ်။ဖြူစော်ရီတဲ့မဝင်ကျင်ဘူးဆိုရင်အိမ်တွေကိုမိရှုပြကြတဲ့အထိလောက်ခံရတယ်လို့လည်းတချို့ထုတ်ပြန်ချက်တွေမှာဖော်ပြထားပါသေးတယ်။ဒါကြောင့်ဒေသမှာရှိတဲ့အမျိုးသားတွေအတွက်စိတ်မကောင်းစရာအခြေအနေအမှန်ကတော့ PDF တဲ့မဝင်ရင်သူတို့မှထက်ရွေးစရာကတော့ထွက်ပြေးတာနဲ့ဖြူစော်ရီတဲ့ဝင်ဖို့ပဲရှိပါတော့တယ်။ငင်းငင်းချမ်းချမ်းနဲ့လေယာဉ်ဆိုင်ပြိုးပြီးအတက်မွေးဝမ်းကြောင်းနိုင်ဖို့ဆိုတာကတော့အများစုအတွက်မဖြစ်နိုင်တော့ပါဘူး။ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးနိုင်ငံရေးလှိလသုံးသက်သူဦးတန်းစိုးနိုင်ကတော့အခုလိုသုံးသက်ထားပါတယ်
။လူလူကတော့နော်ဒီနေမလားသေမလားဆိုတဲ့အခါကျတော့နေဖို့အတွက်တော့ဟိုကလက်နက်ကင်ရှင်အားစုတွေပို့ပြီးတော့များလာတဲ့အနေအထားတွေဖြစ်လာတယ်။အဲဖြစ်လာတာအဲ့ဒီစကားစားပြီးရဲ့ဒီကျမ်းဖက်လို့ရတဲ့ကြောင့်ဖြစ်တယ်ဆိုတော့ဒါကတော့လုံချင်ရှာတဲ့ကိစ္စပါ။ဟိုဖန်စီထော်ဖန်စီပြတာထောင်ချပြတာနောက်ပြီးတော့ဖန်စီထားတဲ့ထဲကရွေးထုတ်ပြီးတော့ပတ်ဖြတ်ပြတာအဲ့ဒါတွေလုံနေမှာတော့လူလူကတော့ကြောက်တာပေါ့။အဲ့ဒီခါကျတော့ရွာကိုမဝိုင်းငင်မှာစစ်ကြောင်းထိုးမလာခင်မှာကလေးကဒီရွေရောက်တဲ့ရွာသူရွာသားတွေကအများစုကထွက်ပြေးကြတာ။အဲ့ဒီလိုထွက်ပြေးခွင့်မရတဲ့လူတွေဒါအဲ့လိုဖန်စီပြီးတော့အဲ့လိုလုံဆောင်နေပြီးတော့ပြီးစစ်တဲ့ကိုအတင်းဝင်ခိုင်းတာပ
ါစီးပြားရွာကဒေသခံတချို့ကတော့ပြည်သူစစ်ခေါ်ပြူစော်ရီတဲ့မဝင်ခြင်းလို့ဆွေမျိုးနီးစပ်ရာတွေရှိတဲ့ရွာတွေမြို့တွေဘက်တိမ်းရှောင်ခဲ့ကြရပါတယ်တိမ်းရှောင်စရာမရှိတဲ့အမျိုးသား150ဝန်းကျင်ကတော့ရွေးစရာမရှိတော့ဘဲစစ်တပ်ကပေးတဲ့စစ်တင်နှန်းကိုတက်ရောက်ခဲ့ကြရပါတယ်တလားကြတဲ့တင်နှန်းမှာတနက်အတူရှိနှစ်ခုလုံးနဲ့တင်နှန်းသားတွေတင်ခဲ့ရပါတယ်တချို့ရွာတွေမှာပြူစော်ရီတင်တန်းတက်ရင်ပတ်စံရတယ်လို့သိပေမဲ့ကိုဟာကာကတော့တင်တန်းတက်နေတုန်းရောတင်တန်းပြီးတော့ကဘာအထောက်ပံ့မှမရခဲ့ဘူးလို့ဆိုပါတယ်။အဲ့ဒီနောက်မှာတော့သူတို့ဟာကင်းဆောက်ရသလိုစစ်ကြောင်းသွားရင်လမ်းပြအဖြစ်လိုက်ရတာမျိုးတွေလည်းတာဝန်ပေးခံရပါတယ်။တခါတလေစစ်သားတွေကတခြားရွာတွေကိုဝင်ဆင်းရင်လည်းလိုက်ပေးရပါတယ်။ကြက်ခိုင်ရေးပါတီဝင်တွေဖြစ်တဲ့ပြူစော်ရီခေါင်းဆောင်5ယောက်ကတော့လူရခိုးယူလာတဲ့ပြည်သူပံပစ္စည်းတွေကိုဝေစုရလေရှိတယ်လို့ကိုဟာကာကပြောပါတယ်။
တော့မကြဘူးကွာသူကဒီပြည်သူတွေအဲ့လိုမျိုးကျွန်တော်ရဲ့ရွာနေနေကျွန်တော်ရဲ့ကျွန်တော်ရောက်ခုတဲ့ရွာတွေကအဲ့လိုမျိုးရွာတွေကိုသူကဒါမျိုးစစ်ကြောင်းလာလို့ပြည်သူရှောင်းအချိန်မှာအဲ့လိုမျိုးပစ္စည်းတွေဝန်းတဲ့ရဘသူလိုချင်ပစ္စည်းမှမြောင်းဝန်းနေတာပေါ့
ဒါပေမဲ့မကြခင်မှာပဲကိုဟာကာနဲ့ဇီပြရွာကတခြားသူတွေဟာသူတို့လွတ်လန်းကိုရှာတွေ့ခဲ့ပါတယ်။သူတို့ဟာအရင်လွတ်မြောက်သွားသူတွေကနေဆင့်မြိုင်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့အဆက်အသွယ်ရခဲ့တာပါ။မြိုင်မြို့နယ်ပကဖကလည်းအော်တိုဘာ3ရက်မှာဇီးပြားကြီးရွာကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်ခဲ့စဉ်အခြေအနေနဲ့ပတ်သက်ပြီးတော့မြိုင်မြို့နယ်ပကဖခေါင်းဆောင်ကိုလေးရကအခုလိုပြောပါတယ်
။ရှင်းတော့တောင်းနဲ့ဝိုင်းကျင်မယ်ဆိုရင်တောင်ဘက်ကအစတွေကပြီးတော့ပေးတာတယ်ပေးတာကတော့ဟိုတိုင်းမဲ့ပေါ်တာပြီးတာဒီဒီမလို့ကျင်တော့လို့ဆက်ကြည့်ရမှာလို့အဲ့တော့ကလာခဲ့တော့အစတွေပေါ်တာ
ကိုအာကာနဲ့ပြီးစောတချို့အဲ့ဒီနေ့ကလွတ်မြောက်ခဲ့ကြပါတယ်။အော်တိုဘာ6ရက်နေ့မှာတော့နောက်ထပ်အယောက်50လောက်ဇီးပြားရွာကနေထွက်ပြေးလာကြပြီးမြိုင် PDF မှာလာခိုလုံကြတယ်လို့ကိုလက်ရကပြောပါတယ်။ဒါက PDF တွေအတွက်အန္တရာယ်မရှိတာတော့မဟုတ်ပါဘူး။တချို့ပြူစောထီးတွေမှာလက်နက်ချရောင်စောင်းတာနဲ့ပြည်သူရောင်ဆောင်ကစခန်းကိုဝင်တိုက်ခံရတာမျိုးလည်းရှိပူပါတယ်။ကိုလက်ရကတော့ဗတ်ပြောင်းလာတဲ့သူတွေရဲ့ဖုံးစင်ကက်တွေဖြုတ်ထားပြီးဂိမ်းဆော့ခွင့်နဲ့ရုပ်ရှင်ကြီးခွင့်ပေးကာကောက်ကောက်မုံမုံထိမ့်သိမ်းထားခဲ့ပါတယ်။မိသားစုတွေကိုဖုံးဆက်ချင်ရင်စခန်းမှာရှိတဲ့အထိုင်ဖုံးနဲ့ဆက်ခွင့်ပေးထားတယ်လို့လည်းဆိုပါတယ်။ပြူစောရီရွာကသူတွေကိုရုံပို့တော့ခတ်တယ်လို့ကိုလေးရကပြောပါတယ်
။သူတို့ကြောင့်ခက်ခဲတော့အများကြီးတော့ဗျာသူတို့မရှိတော့ဘူးဆိုရင်ဒီနေရာတိုက်ထုတ်ကြတာပါခတ်တာမှလုံးမရဘူး။ခုဟိုကျွန်တော်တို့မြို့နယ်ဆိုလို့ချင်းဟိုရွာပေါင်း300ကျော်လောက်ရှိနေတာပဲဟိုသူတို့တိုက်ထုတ်ရတာအကန့်ပဲလို့ခုရှိရမှာလို့ခဏပဲတိုက်ရင်တော့ပြီးခဲ့။ဒီပြူရှိလို့ကြလမ်းမှန်သွားလာတာထောက်ထက်ဟိုသွားလာတဲ့အခက်ခဲကိုဒီကောင်းလေးရဲ့တိုက်ထောက်နေတဲ့ဟာဒီပြူရွာလမ်းမှာသူတို့ကပြောလို့မရဘူးလေ။အဲရွာလုံးမှာကိုဘကပါနေတယ်ဆိုပေမဲ့ဖုန်းနဲ့တရင်ပေးလိုက်တာတို့ဘာလို့ဆိုရှင်ဟိုကိုဘကပါနေတယ်ကိုလူသူ့ဘက်သားဖြစ်သွားနိုင်တာပေါ့
လွမြောက်လာတဲ့သူအများစုကတော့သူတို့ဆွေမျိုးတွေရှိတဲ့တခြားရွာတွေစီကိုရွှေ့ပြောင်းသွားကြပါပြီ PDF တွေအတက်ကတော့ဗတ်ပြောင်းကျင်တယ်လို့ဆိုလာသူတိုင်းကိုယုံကြည်ဖို့တော့အနေရများလုံးပါတယ်ဒါပေမဲ့တစ်ဖက်ကကြည့်တော့လေပြူစောထီတွေနဲလာရှင်တော်လိုင်းအားစုတွေအတွက်ကောင်းကျိုးတွေရှိနိုင်ပါတယ်နိုင်ငံရေးလိလာတုံးသက်သူဦးတန်းစုနိုင်ကတော့အခွင့်ရေးသာရရင်ပဲပြောင်းကျင်သူဒါမှမဟုတ်လွတ်မြောက်ကျင်သူဒီထက်ပိုများနိုင်တယ်လို့ယုံကြည်နေပါတယ်
။တကယ်လက်တွေ့ကတော့ပြည်သူဒီပြည်သူစစ်ဆိုတာလေနော်ဒီခုကစီးပွားရေးအကြောင်းချက်ကြောင့်ဒီဆန္ဒအရပါဝင်တဲ့လူအ ਨੇ ချင်းမှအပကျန်တဲ့လူအားလုံးကပြည်သူလူလူနဲ့တူရပ်တည်နေတာဖြစ်ပါတယ်။ဒါကြောင့်မို့ပြည်ဒီပြည်သူစစ်ကနေ PDF ကိုကူးပြောင်းတာလို့ပါလို့ဆိုတာကလုံးဝစင်တရားနေနဲ့မရှိပါဘူးတကယ်သူတို့ဘဝကပြည်သူတွေနဲ့တူရပ်တည်နေတာပါပဲဒါကိုဒီစစ်ကောင်စီရဲ့လုံခြုံရေးတောင်းနေရဝင်ထိုးနော်နောက်ပြီးတော့ဖမ်းဆီးတပ်ဖြတ်လူရဲအဲ့ဒါတွေလုံနေတဲ့အခြေအနေပါအဲ့ဒါကြောင့်မလွဲမရှောင်သာတဲ့လူတချို့မှပါနော်ကျွန်တော်တို့ပြည်သူစစ်တွေကိုပြည်သူလူထုဘက်ကပါဝင်တာမရှိတော့ရှားတယ်လို့ကျွန်တော်ပြောချင်ပါတယ်ဒါကြောင့်မို့ဟိုပဲကူးပြောင်းမှုဆိုတာတွေတိတ်ပြီးတော့ပြောစရာတောင်းဆိုနေကြမလို့ပါဘူ
းအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကဗန်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်ဒိုအတန်အစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုကတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြန်ကဘာအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်လူမျိုးဘာသာကိုရှေ့တန်းတင်ပြီးအာဏာရှင်စနစ်ထူထောင်ကြဖို့ကြိုးစားကြတဲ့အခါသွေးနှောသူတွေကိုခွဲခြားဆက်ဆံတာတွေ့ရပါတယ်။သိပ္ပံပညာမှာရောလူမျိုးကွဲတယ်၊သွေးနှောတယ်ဆိုတာကိုဘယ်လိုသတ်မှတ်ထားပါသလဲ။အမေရိကန်ပြည်ထောင်စုမိန်ပြည်နယ်ခေါ်ဘီတက်ကတူကပမောက်ခဒေါ်ရှိမွန်သူကိုမေးမြန်းပြီးဒီမိုကရေစီလွတ်ခွေရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာဥတည်မောင်တန်တင်ပြထားပါတယ်ရှင်။
ဒီကောက်ပွဲတရားဥပဒေစိုးမိုးရေးနဲ့မီဒီယာလွတ်လပ်ခွင့်တွေအရေးကြီးပုံကတော့မကြာခဏဆိုလို့ကျွန်တော်တို့ကြားနေရတဲ့အကြောင်းအရာတွေဖြစ်ကြပြီနဲ့သိပ္ပံပညာပေါ်ဒေသတန်ဖိုးထားကြတဲ့အချက်ကတော့ဒီမိုကရေစီနဲ့ဆက်ဆက်ပြီးပြောကြတာနေပါတယ်။ တမချင်းဒီမှာဒီချက်ကမတိတာလာပေမဲ့ဖက်စစ်ဝါဒနဲ့အာဏာရှင်ဝါဒခေါင်းထောင်ထဖို့ကြိုးစားလာပြီဆိုရင်တော့သိပ္ပံပညာနဲ့အချက်လက်တွေကိုမျက်ကွယ်ပြုပြီးလူများစိတ်လုံရှားစရာပေါ်အခြေခံတဲ့အတိတ်ပဲမဲ့သဘောတရားတွေလောက်ချံဖန်တီးတဲ့သတင်းနဲ့ဇာတ်လမ်းတွေအာဏာရယူဖို့ကြိုးစားနေကြတဲ့အာဏာရှင်တွေဓမ္မမဟုတ်အာဏာရှင်အလောင်းတရားတွေရဲ့စိတ်ကူးဖန်တီးချက်တွေကပြန့်နှံ့ထွန်းကားလာတတ်ပါတယ်ဒီဘက်မှာတော့သိပ္ပံပညာနဲ့ဆက်ဆက်နေတဲ့မြန်မာနိုင်ငံရဲ့အကြောင်းချက်တရကိုကျွန်တော်ဆွေးနွေးတင်ပြချင်ပါတယ်ဒီလဒီဇင်ဘာ18ရက်နေ့ဟာလဲနိုင်ငံတကာရွှေပြောင်းသွားလာသူများနေ့ဖြစ်ပါတယ်သိပ္ပံပညာနဲ့ရွှေပြောင်းသွားလာကြသူတွေနဲ့ရောဆက်ဆက်နေပြီးမြန်မာဒီမိုကရေစီနဲ့ချိတ်ဆက်နေတဲ့အကြောင်းချက်တရကတော့တွင်တော်ချင်းဆိုတဲ့အကြောင်းအရာပဲဖြစ်ပါတယ်ဒီမိုကရေစီကိုစတင်ပြီးဖက်စစ်အာဏာရှင်စနစ်ကိုထူထောင်ရမှာသွေးတန်ရင်းနဲ့မဟာလူမျိုးကြီးအယူဆကိုရှေ့တန်းတင်ခဲ့တဲ့နာဇီဟစ်တလာကိုသတိရကြမယ်ထင်ပါတယ်။ဒီနေ့ဒီအချိန်ခါမြန်မာနိုင်ငံမှာလည်းအစွန်းရောက်လူမျိုးရေးဝါဒကိုရှေ့တန်းတင်တဲ့တိလက်မောင်းတန်းနေကြတဲ့သူတွေကိုသတိထားမိကြမှာပါ။တမိုင်းကိုမမေ့ကြတဲ့သူတွေကတော့1982ခုနှစ်မှာသွေးနှောသူတွေကိုနိုင်ငံသားဖြစ်စေကမူနိုင်ငံရဲ့အစုံးဖြတ်ပေးနိုင်တဲ့နေရာတွေမှာမထားရှိရေးစော်ဩခဲ့တဲ့ဦးနေဝင်းကိုသတိရကြမှာပါ။ဒီယူဆဟာဒေါမ်ဆန်းစုကြည်ကိုတပ်ပရတာဝယ်ထမ်းဆောင်ွင့်မပြုတဲ့59စလုံးနဲ့လည်းဆက်ဆက်နေပါတယ်ဒီလိုဆိုတဲ့အတွက်ကြောင့်မို့ဒီအပတ်မှာကျွန်တော်တို့ဆွေးနွေးကြမှာကနိုင်ငံရေးဖြစ်နေမလားလို့ထင်မြင်ကောင်းထင်မြင်နေကြမှာပါမဟုတ်ပါဘူးခင်ဗျာကျွန်တော်တို့တင်ပြကြမယ့်စာရန်ကတော့သိပ္ပံလေ့လာချက်စာရန်ဖြစ်ပါတယ်တဘာဝလို့အတိတ်ပဲရတဲ့ nature သိပ္ပံပညာဆိုင်ရာသူတည်တနာဉာဏ်ထဲမှာပါရှိတဲ့စာရန်တစ်စောင်ဖြစ်ပါတယ်လွန်ခဲ့တဲ့နှစ်တမောင်နှစ်တသမ5တန်းကနေနေပေါင်း12,000လောက်အထိကာလကို Pleistocene ခေတ်လို့ခေါ်ကြပါတယ်။စာရန်ကတော့အဲ့ဒီ Pleistocene ခေတ်နောက်ပိုင်းကာလကလေးကဒီနှစ်ခေတ်မြန်မာဆိုတဲ့ဒေသကနေအရှေ့အာရှဒေသအထိကုန်းတွင်းပိုင်းအတွင်းလူတွေရွှေ့ပြောင်းနေထိုင်ကြပုံပေါ်မျိုးရိုးဗီဇသဘောအရလေ့လာချက်စာရန်ဖြစ်ပါတယ်။ဒီစာရန်ကိုလေ့လာကြတဲ့ပညာရှင်တွေကတော့ခွန်မင်းကတရုတ်သိပ္ပံပညာရှင်တွေဖြစ်ကြပါတယ်။ဒီစာရန်ကိုပြန်လည်တင်ပြရှင်းလင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့အမေရိကန်နိုင်ငံမိန်ပြည်နယ် Copy College ကလက်ထောက်ပေါ်မောက်ကဒေါက်တာရီမွန်သူဖြစ်ပါလားခင်ဗျာမင်္ဂလာပါဆရာမကြီ
းမင်္ဂလာပါဆရာ
ဟုတ်ကဲ့ဆရာမကြီးဒီစာရန်ကသိပ္ပံပညာနဲ့ဆက်ဆက်ပြီးတော့တော်တော်လေးအသေးစိတ်ကြီးစုထားတဲ့စာရန်ဖြစ်တဲ့အခါကျတော့ကျွန်တော်တို့တာမန်ပရိသတ်အနေနဲ့ကြိုးနားလည်ထားရမယ်သက်ဆိုင်ရာမျိုးရိုးဗီဇပညာအကြောင်းလေးပေါ့နော်ဒါလေးကိုမိတ်ဆက်အနေနဲ့နည်းနည်းရှင်းပြပေးပါခင်ဗျာ
ဟုတ်ကဲ့မျိုးရိုးဗီဇပေါ့နော်ဟို DNA လို့ခေါ်တဲ့မျိုးရိုးဗီဇကတော့ကျမတို့ကုခဏာထဲမှာရှိတဲ့ class C တွေအင်္ဂလိပ်လိုတော့ cell ပေါ့ cell တွေဖြစ်လာဖို့အတွက်အချက်လက်တွေအကုန်လုံးကိုသိသိထားတယ်ပေါ့ဆိုတော့အကျဉ်းချင်းပြောရလို့ရှင် cell ဆိုတာကတော့ဒီသတ္တဝါတစ်ကောင်ဖြစ်လာဖို့အတွက်လိုအပ်တဲ့ unit ပေါ့အသေးဆုံး unit ပေါ့လူရဲ့ကုခဏာထဲမှာ cell ဝန်းများစွာနဲ့ဖွဲ့စည်းထားတယ်ပေါ့အဲ့တော့ဒီ cell တွေလုတ်ဖို့အတွက်ဆိုလို့ရှင်အချက်လက်တွေအားလုံးကို DNA ထဲမှာသိသိထားတယ်ပေါ့အဲ့ဒီ DNA ကဘယ်နေရာမှာသိမ်းထားလဲဆိုတော့ cell ထဲမှာ nucleus လို့ခေါ်တဲ့အင်္ဂါငယ်လေးတစ်ခုထဲမှာသိမ်းထားတယ်ပေါ့အဲ့ဒီအပြင်ပါမှာရှိတဲ့အချက်လက်ကတော့ mitochondria လို့နောက်ခေါ်တဲ့အင်္ဂါငယ်လေးတစ်ခုပေါ့အဲ့တော့ခုနဒီ cell ကိုမျိုးကြီးတစ်ခုအနေနဲ့မြင်ကြည့်မယ်ဆိုလို့ရှင် mitochondria ကတော့ဒါစွမ်းအင်ထုတ်ပေးတာပေါ့ဒါမှ cell ကသူလိုအပ်တဲ့စွမ်းအင်တွေသုံးလို့ရအောင်ပေါ့အဲ့ဒီ mitochondria ထဲမှာပဲ DNA အချက်လက်ရှိတယ်ပေါ့နော်ဒါပေမဲ့အဲ့ဒီ mitochondria တွေရဲ့ DNA ကတော့ခုန nuclear တွေ nucleus တွေရဲ့ DNA တက်အများကြီးပို့ပြီးတော့သိတယ်ပေါ့သိပါတယ်။နောက်ထူးခြားတဲ့အချက်ကအဲ့ဒီ mitochondria DNA ကတော့ကျွန်တော်တို့ဟိုအမေစီရပဲရတယ်ပေါ့နော်အမေရဲ့အဖွားရဲ့ပေါ့ဆိုတော့အမျိုးသမီးတွေစီကနေပဲရတယ်ပေါ့အဲ့တော့အဲ့ဟောက်ကြည့်ခြင်းအဖြစ်သိပ္ပံပညာရှင်တွေကဒီမျိုးရိုးဗီဇဟိုဘယ်ကနေစဉ်းစားလာလဲဆိုတော့သူလိုက်လို့ရတယ်ပေါ့
ဆိုတော့ဒီဆရာမခေါနာပြောတဲ့ cell ထဲမှာပါတဲ့ဒီမျိုးရိုးဗီဇရုပ်ပေါ့နော် DNA ကဒီလူတွေရွှေ့ပြောင်းနေထိုင်တာနဲ့ဘယ်လိုများဆက်ဆက်နေပါလဲခင်ဗျာ
ဟုတ် DNA ကကျမတို့လူတွေအကုန်လုံးတွေ DNA ကတော်တော်များများအတူတူပဲnearly identical တော်တော်ကြီးကိုတူတယ်ပေါ့နော်ကွဲပြားခြားနားချက်ကလေးတွေနည်းနည်းလေးတွေရှိကြတယ်ပေါ့လူတွေကြားထဲမှာဆိုတော့ DNA ရဲ့သဘောတဘာဝကသူကသဘာဝအရာကို random mutation လို့ခေါ်တဲ့အချိန်နဲ့အမျှမှာဒီလိုပဲမတော်တဆအပြောင်းလဲလေးတွေရှိတယ်ပေါ့အဲ့အပြောင်းလဲလေးတွေကထားပါတော့ကျမရဲ့ဒီ lifetime မှာဖြစ်တယ်ဆိုလို့ရှိရင်ကျမရဲ့ကလေးရှိတယ်ဆိုလို့ရှိရင်အဲ့ကလေးကိုအဲ့အပြောင်းလဲတွေပြေးနိုင်တယ်ပေါ့နော်ဒါဆိုမျိုးပွားတဲ့အခါမှာဆိုလို့ရှိရင်ကိုယ့်ရဲ့ DNA ကိုကိုယ့်ရဲ့ ညီအသားတွေကိုပေးနိုင်တယ်ပေါ့အဲဒီဟာကိုကြည့်ကြအဖြစ်ဒီလူသိပ္ပံပညာရှင်တွေကလူတွေဘယ်လိုမျိုးပြောင်းလဲပြောင်းရွှေ့နေထိုင်တယ်လဲကိုသူတို့လေ့လာလို့ရတယ်ပေါ့ DNA ကိုယူပြီးတော့လေ့လာကြည့်ကြအဖြစ်ဒီလူမျိုးကကြီးရဲ့ DNA ကလူမျိုးခခွေးရဲ့ DNA နဲ့ပိုတူသလားဒါမှမဟုတ်လို့ရှင်လူမျိုးကကြီးရဲ့ DNA ကလူနောက်တစုကောင်းငယ်ရဲ့ DNA နဲ့ပိုတူသလားပေါ့ဆိုအဓိကအချက်ကြကြတဲ့နားလည်မှုအဲ့တခုကတော့ဒီဒေတာတခုထဲမှာနေကြတဲ့လူတွေသူတို့လက်ထက်ကြတဲ့ဒီမြို့ပွားကြတဲ့ဆိုလို့ရှင်အဲ့ဒီဒေတာအဲ့ဒီအုပ်စုကလူတွေရဲ့ DNA ကပို့ပြီးစင်မယ်ပေါ့တို့တခြားအဝေးမှာနေတဲ့စာနဲ့လူနဲ့စာလို့ရှင်ပေါ့အဲ့ဒါကိုကြည့်ပြီးတော့ဒါသိပ္ပံပညာရှင်တွေကလူတွေပြောင်းရွှေ့နေထိုင်ပုံကိုသူတို့လေ့လာလို့ရတယ
်ဟုတ်ကဲ့အခုကျွန်တော်တို့ဒီတင်ပြကြမယ့်စာတမ်းပေါ့နော်ဒီစာတမ်းမှာတရုတ်နိုင်ငံကသူ့ဒေသတွေကရွှေ့ပြောင်းနေထိုင်ပုံနဲ့ပတ်သက်ပြီးဘာတွေကိုတွေ့ရှိခဲ့ပါလဲဆရာမ
ဟုတ်ကဲ့သူတို့စာတမ်းမှာကသူကဗမာပြည်ကလူ845ယောက်ဆီကမက်တိုကွန်ဒရီယာ DNA ရှိရယ်ပေါ့နော်အဲဒီမက်တိုကွန်ဒရီယာ DNA တွေကိုသူတို့ဒေတာ14ခုကနေပြီးတော့သူတို့ယူရယ်ပေါ့ပြီးတော့ခါကျတော့သူတို့အဲဒီမက်တိုကွန်ဒရီယာ DNA ကိုယူပြီးတော့ခါကျတော့သူတို့အဓိကမေးချင်တဲ့မေးခွန်းကဘာလဲဆိုတော့ဟို theory ရှိရယ်ပေါ့နော်နည်းနည်းလေးပြန်ပြောရလို့ရှင် theory ကဒီအာဖရိကကနေပြီးတော့လူစားခဲ့တယ်ဆိုတဲ့ theory ရှိတယ်လို့မျိုးအဲဒီအာဖရိကကနေပြီးတော့လူတွေကမြောက်ဘက်ကိုတပြေးနဲ့တက်လာတဲ့အခါမှာသူတို့က coast migration ကမ်းရိုးတန်းကနေပြီးတော့ပြောင်းနေပေါ့နော်အဲ့ဒီ theory ရှိရယ်ရွှေ့ပြောင်းနေထိုင်ကြရယ်ပေါ့အဲ့လိုမျိုး theory ရှိရယ်ပေါ့အဲ့ဒီ theory အပြင်လူတွေကဒီကုန်းတွင်းမိုင်းအောင်ပြောင်းသလားဆိုတဲ့ theory ပေါ့အဲ့ဒီမေးခွန်းရှိတယ်ပေါ့အဲ့တော့ဒီစာရင်းကတော့သူကအဲ့ဟာကိုအဲ့ဒီမေးခွန်းဖြေချင်တော့ပေါ့ဒီကုန်းတွင်းမိုင်းကနေပြောင်းဒါကိုဖြစ်နိုင်သလားပေါ့အထူးသဖြင့်မြစ်ကြောင်းပေါ့မြစ်ကြောင်းကနေပြီးတော့မြန်မာပြည်မှာဆိုလို့ရှင် Iawri တန်လွင်ပေါ့ဒီမြစ်ကြောင်းကနေပြီးတော့ပြောင်းတာကိုဖြစ်နိုင်သလားပေါ့အဲ့ဒါကြောင့်မလို့သူတို့ကဒီခုနက mitochondria DNA ကိုယူတာပေါ့အဲ့တော့သူတို့အဓိကအချက်ကြကြတဲ့သူတို့ရဲ့လေ့လာတွေ့ရှိချက်ကတော့ဒီ coastal migration မဟုတ်ပဲね inland migration ကုန်းတွင်းမှာနေအရွှေပြောင်းနေထိုင်ကြတဲ့ဟာလည်းဖြစ်နိုင်တယ်ဆိုတော့အထောက်ထားပါပဲ
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီမြစ်ကြောင်းနေရနေဆိုလို့ရှိရင်လည်းဒီ ARD တို့တန်တွင်တို့မဲခေါင်မြစ်တရားနေရွှေပြောင်းပြီးတော့ဒါသွားနိုင်တယ်လို့ပြောမှာပေါ့နော်
ဟုတ်ကဲ့
ဆိုတော့ဒီမြန်မာတိုင်းသားတွေရဲ့ DNA ကိုလေ့လာလိုက်တဲ့အခါမှာတော့ကျွန်တော်တို့အစင်လားပြောရင်တော့တိဘက်မြန်မာနော်ဘာသာဗေဒအရဆိုရင်တော့တိဘက်မြန်မာပေါ့နော်ကျွန်တော်တို့ဒီလိုနွယ်နေတယ်လို့ပြောရတယ်ပေါ့နော်ဒီတော့တိဘက်မြန်မာတို့တောင်အာရှတို့အရှေ့တောင်အာရှနဲ့အရှေ့အာရှနွယ်တဲ့ DNA တွေကိုဒီစာတမ်းထဲမှာဘယ်လိုများသွားပြီးတွေ့ရပါလဲအရင်သားတွေ
ဟုတ်ကဲ့ဟောသူတို့ပြောတဲ့သူတို့ရဲ့ data အရဆိုရင်ဗမာရဲ့ချင်းရဲ့နာဂရဲ့တိဘက်တို့ပါမန်တိဘက်မြန်မာမြို့နယ်စုနဲ့ပို့ပြီးတော့နှီးစပ်တယ်ပေါ့နော်နောက်တော့နောက်တစ်ခုကတော့ဗမာရဲ့ကရင်ရဲ့ရခိုင်ရဲ့ကအရှေ့တောင်အာရှလူမျိုးစုနဲ့ပုံပြီးနှီးစပ်တယ်ပေါ့နောက်တစ်ခုတွေ့ရှိချက်ကတော့ဗမာပြည်ကခုနအနည်းဆုံးတော့သူတို့ယူတဲ့အုပ်စုတွေက mitochondria DNA ကဒီတောင်အာရှနဲ့တိတ်ပြီးတော့မနှီးဘူးပေါ့နော်ဟိုဆိုလိုချင်တာကတော့ဖြစ်နိုင်ခြေရှိတာတော့သူကဒီအရွှေပြောင်းရွှေပြောင်းနေထိုင်မှုနေတယ်ပေါ့ဟိုဗမာပြည်နဲ့တောင်အာရှနဲ့ကြားထဲမှာပါ
အော်ဇမပြောသလိုဆိုလို့ရှိရင်မြန်မာကအုပ်စုနှစ်စုတည်းမှာကိုသွားပြီးနီးနေတဲ့သဘောပေါ့နော
်ဟုတ်ကဲ့နောက်တစ်ခုတွေ့တာရှိတာကတော့မြန်မာဆိုတဲ့အုပ်စုတည်းမှာတော့မှတစုကကရင်နဲ့ရခိုင်နဲ့ပုံနီးပြီးတော့နောက်မြန်မာတစုကကြတော့နာဂနဲ့ချင်းနဲ့ပုံပြီးနီးနေပေါ့အဲ့လိုမျိုးလည်းတွေ့ရပါတယ
်ဟာဟာဟုတ်ဒါတော်တော်လေးကျွန်တော်တို့စိတ်ဝင်စားစရာတော်တော်ကောင်းပါတယ
်ဟုတ်ကဲ့
ဟုတ်နော်အခုဒီအရာနဲ့ပေါ့နော်ဆက်ဆက်ပြီးတော့နောက်ဆုံးမေးခွန်းလေးပါဆိုတော့ရွှေပြောင်းနေထိုင်တာနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံရေးနဲ့ပတ်သက်လာတဲ့အကြောင်းချက်တခုရှိပါတယ်အဲ့ဒါကတော့တွေးသန့်နေတွေးတော့လေဆိုတဲ့ကိစ္စပါပဲဆိုတော့ဟိုဆမားကနိုင်ငံရေးအကြောင်းကိုလေ့လာတာလည်းမဟုတ်ဘူးပြောလဲပြောမှလည်းမဟုတ်ဘူးဆိုတာလည်းသိပါတယ်ဒါပေမဲ့ဒီသိပ္ပံပညာတောင်းကနေပြောမယ်ဆိုရင်အဲ့ဒီတွေးသန့်နေတွေးတော့လေဆိုတဲ့ကိစ္စကိုဆမားဘယ်လိုများပြောချင်ပါလဲ
ဟုတ်ကဲ့သိပ္ပံပညာရှုတော့ကနေကြည့်လို့ရှင်သွေးတန်တယ်ဆိုတာလည်းမရှိဘူးသွေးနှော်တယ်ဆိုတာလည်းမရှိဘူးကျမတို့အကုန်လုံးကခုနက theory ကပြောလို့ရှင် ဟိုကနေအာဖရိကကနေပြီးတော့ဆင့်သက်လာတာပေါ့ပြောရလို့ရှင်ဟိုကဘာကြီးနဲ့ချီပြီးပြောလို့ရှင်ကျမတို့ကဟို single cellular organism ကနေဆင့်သက်လာတာ cell တကောင်ကနေပြီးတော့ဆင့်သက်လာတဲ့အတွက်ကျမတို့တက်ရှိတဲ့အကုန်လုံးကတစ်ခုနဲ့တစ်ခုဆက်ဆက်နေပါတယ်ဆိုတော့သွေးတက်နေဆိုတာလည်းမရှိဘူးသွေးနှော်ရဲဆိုတာလည်းမရှိဘူးအဓိကတော့မြို့ရိုးပီဇာဖလှယ်ကြရဲဆိုတာမြို့ပွားတဲ့အခါမှာဒေတာတစ်ခုထဲမှာနေနေကြတဲ့လူတွေကကြာလာတဲ့အမျှလက်ထက်ကြမယ်ဒါကလေးယူကြမယ်အဲ့ဒါကိုအဲ့ဒါကြောင့်မလို့ပဲမျိုးရိုးဗီဇာကပွင့်ပြန့်ပွားသွားတာပေါ့နော်အဲ့ပြီးလို့ရှင်အဲ့လူတွေကနှစ်တရာနေပြီးတော့နောက်တစ်နေရာကိုပြောင်းလဲသွားတယ်ဆိုလို့ရှင်လဲသူတို့ရဲ့မျိုးရိုးဗီဇာတွေကိုတည်သွားပြီးတဲ့ခါကျတော့အဲ့မှာမျိုးရိုးဗီဇာဆက်ပြီးတော့ပွားကြမှာပဲဆိုတော့အဲ့ဒီသဘောမျိုးပဲရှိပါတယ
်ဟုတ်ကဲ့ဟိုမျိုးရိုးဗီဇာတွေကသွေးကူးဆက်သွားကြတယ်ပါသမီတွေကိုကူးဆက်သွားကြတယ်ပေါ့နော
်ဟုတ်ကဲ့
ဒီလိုတစ်မျိုးနဲ့တစ်မျိုးကအိမ်တော်နေပြုကြမယ်ပြီးရင်နော်ဒီဗီဇာတွေကိုတာသမီတွေမြင့်မြင့်တရားနေဆက်သွားကြမယ်ဆိုတဲ့သဘောပေါ့
ဟုတ်ကဲ့ဟုတ်ပါတယ်ဆရာ
ဟုတ်ကဲ့ဟုတ်ကဲ့ခုနပြောလာတာနဲ့ဆက်ဆက်ပြီးသွားတတိယတာကအရင်တုန်းကတော့လူဆိုရင်သိပ္ပံပညာက Homo sapiens ဆိုပြီးတမျိုးတည်းတွေ့ရတယ်နောက်ပိုင်းမှာတော့ Neanderthal နဲ့ Denisovan ဆိုပြီးတော့လည်းတွေ့လာကြတယ
်ဟုတ်ကဲ့
ဆိုတော့ဒီရဲ့ DNA တွေလည်းကျွန်တော်တို့လူတွေပါလဲရှိတယ်ဆိုတာလည်းသွားပြီးတတိယမိပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါတော့မှဟုတ်ပါတယ်ဒီအိမ်မှာလဲသူတို့ DNA အချင်းချင်းဖလှယ်ခြင်းအားဖြင့်နောက်ဒီလူတက်ရှိရ DNA ဖလှယ်ခြင်းအားဖြင့်နောက်ဆုံး species အသစ်တစ်ခုတောင်ဖြစ်လာနိုင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါပဲဆရာ
ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့သူကတော့အမေရိကန်နိုင်ငံမိန်ပြည်နယ် Colby College ကလက်ထောက်ပါမောက်ခဒေါက်တာတော့ဒီမွန်တို့ဖြစ်ပါလေကျွန်တော်ပေါ့ပ
ါဥတင်မောင်တန်စီစဉ်တင်ဆက်နေတဲ့ဒီမိုကရေစီလွတ်ခွေရေးနဲ့ခေပြန်ကဘာအစည်းအဝေးကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်တောတာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစည်းအဝေးရဲ့တင်းင်းခွေနေမနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဆက်လန်းတွေ One click ကလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်သစ်အခါသမယဖြစ်ကြပါစေရှင်။ VOA American အသံရဲ့2023ခုနှစ်ဇန်နဝါရီလ1ရက်တနင်္ဂနွေနေ့မနေ့ကအစီအစဉ်တွေကိုလိုင်းထိုမီတာ3248တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့တပတ်အတွင်းမြန်မာသတင်းများစူးစီးချက်နဲ့ Social Media ပေါ်ကလူကြီးများတဲ့သတင်းတွေကိုအနှစ်ချုပ်ကိုလည်းနှားဆင်ကြရပါမယ်။အခုတော့မြန်မာသတင်းများစူးစီးတင်ပြချက်ကိုအရင်ဆုံးနှားဆင်ကြရမှာဖြစ်ပါတယ်။2022ခုနှစ်ကုန်ဆုံးလို့ကမ္ဘာဒေသအသီးသီးမှာနှစ်သစ်ကိုပွဲတော်ဆင်းရဲနေကြချိန်မှာပဲမြန်မာနိုင်ငံစီးရီးပြည်ပခန့်နဲ့နိုင်ငံရေးအကျက်တဲကပြည်လည်းမဲ့အရေးအယံမတွေ့ရသေးပါဘူး2022ခုနှစ်ထဲမှာစစ်ကောင်စီရဲ့လက်ချက်နဲ့အနည်းဆုံးကလေးငယ်165ယောက်သေဆုံးခဲ့တယ်လို့ NUG အစိုးရကထုတ်ပြန်ပါတယ်စီပီပခရီကြောင့် OA ဆွန်ခွာထွက်ပြရသူတသန်းခွဲနီးပါးရှိနေပြီးထတ်တိုးအောင်မယ်လို့လည်းခန့်မှန်းထားကြပါတယ်။နိုင်ငံတွင်းမှာသတင်းလွတ်လပ်ခွင့်လည်းလုံးဝမရှိဘဲသတင်းသမားတွေကိုထောင်နှံတွေဆက်ချနေတာပါ။ဒီလိုတစ်ပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုတော့နန်းလောင်နဲ့ကိုဝင်းခမောင်းတို့တင်ပြထားပါတယ်ရှင
်။2022ခုနှစ်ရဲ့နောက်ဆုံးရက်တွေမှာတော့စစ်ကောင်စီရဲ့ညဉ့်ညံ့ရေးဆွေးနွေးအဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ဖွဲ့တို့နေပြည်တော်မှာ၃ရက်ကြာတွေ့ဆုံဆွေးနွေးခဲ့ရမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအရသာများကကွယ်ဆောင်ရှောက်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စရပ်တွေကိုထည့်သွင်းဆွေးနွေးခဲ့ပါတယ်။ဒီဇင်ဘာ29ရက်နေ့မှာတော့သဘောတူညီမှုတို့ရလိုက်ကြရမှာလာမယ့်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲကိုစံချိန်စံညွန့်နဲ့အညီဆောင်ရေးဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့ဒုဥက္ကဋ္ဌနဲ့လက်နက်ကိုင်ငါဖွဲ့ကိုစားပြောရေးဆိုခွင့်ရှိသူဒေါ်စောမြရာဇာလင်းက VOA ကိုအခုလိုပြောပါတယ်။
ရွေးကောက်ပွဲရဲ့အနှစ်သာရတွေပေါ့အဲ့ဒါကိုပါကျမတို့ကဆင်းနေပြီးတော့မှရေဘူးရအဖြစ်စပွဲတစ်ခုဆိုလို့ရှိရင်တရားဥပဒေစိုးမိုးမှုရှိရမယ်ဒေသတည်ငြိမ်ရေးချမ်းမှုရှိရမယ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲရှိရမယ်ဟိုလွတ်လပ်ပြီးတော့မှတရားမျှတတဲ့ရွေးကောက်ပွဲစနစ်ဖြစ်ဖို့လို့ဒီလိုတိုက်ရိုက် မင်းနဲ့ရွေးချယ်ပေးတဲ့စနိုင်းစနစ်မျိုးဖြစ်ဖို့လိုတယ်။အပြီးလို့ရှိရင်နေရာတိုင်းမှာတပြိုင်တည်းပြင်ပမယ်ဆိုတာကတော့ဒီဥပဒေနဲ့အညီပေါ့ရွေးကောက်ပွဲဥပဒေတွေဖြစ်တယ်ဆိုပြီးတော့မှာဒီဟိုဘက်ကချွေးနေတဲ့သဘောဖြစ်ပါတယ်။ချွေးနေပြီးတော့မှာရေဘူးရအဖြစ်ကျမတို့သဘောတူညီဖြစ်ကြတာဖြစ်ပါတယ်
။လက်ရှိအခြေအနေမှာနေရာဒေသအနှံ့မှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ရွေးကောက်ပွဲကျင်းပရင်ခက်ခဲမယ်လို့စောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်။အခုရရှိလိုက်တဲ့ဆိုတဲ့သဘောတူညီချက်လေးချက်ထဲမှာ2008ဘွဲ့စည်းပုံပြင်ဆင်ရေးအချက်ဆက်ချက်ပါဝင်ကြောင်းထုတ်ပြန်ထားပေမဲ့လို့အသေးစိတ်အချက်အလက်တွေကိုတော့ထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူး။လက်ရှိဆွေးနွေးတဲ့တိုင်းရင်းသားလက်နက်ကိုင်၅ဖွဲ့ကတော့ပုဂ္ဂိုလ်မျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ၊ရခိုင်ပြည်လူမျိုးရေးပါတီ ALP ၊ကရင်ငြိမ်းချမ်းရေးကောင်စီ KNU ၊ KNLA ၊ PC ၊ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ၊လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ပါဝင်ပါတယ်။
ဒီလိုနှစ်တစ်ခုအချိန်ကာလစစ်ကောင်စီကတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးနေချိန်မှာပဲတိုင်းရင်းသားဒေသတွေမှာတော့စစ်ကောင်စီတပ်တွေကလက်နက်ကြီးတွေလေကြောင်းထိုးစစ်တွေဇက်တိုက်ဆိုလိုစစ်နှွှဲနေတာပါအခုရက်ပိုင်းမှာပဲကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ဘက်မှာရောစကိုင်းတိုင်းကဏီမြို့ဘက်မှာပါတိုက်ပွဲတွေဖြစ်ပွားနေပါတယ်ကရင်ပြည်နယ်ဘက်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တူဖြစ်တဲ့ကိုစောမုံကအခုလိုပြောပါတယ
်မိသိကုံးကအဲ့မှာရောစကားစကားလေးနဲ့ပုံလာရှိတဲ့အခြေအနေကပါပေါ့နော်ဟုတ်ကဲ့အော် MN35 နဲ့အီမိဂရီဘုံကိုဟိုဒါအဲ့ဒါလာဆေးရတယ်တိုက်ပွဲအပြင်းနဲ့တိုက်ပွဲအပြင်းနဲ့ဆိုတာကနေရာအနှံ့ပေါ့နော်သူတို့လည်းစစ်ကြောင်းကိုဖျက်ပြီးတက်တယ်အဲကျွန်တော်တို့ကလည်းနေရာဆုံးရှိတော့တိုက်ပွဲတွေဖြစ်တယ်ဘာမှမတူဘူးလေလက်လက်ကြီးတွေလည်းတုံးလာတယ်အဲလက်လက်ကြီးတနေရာကြွားရတယ်အချင်းအပေါက်အကြီးကြီးဖြစ်တယ်အဲမပေါက်ကွဲလေးလည်းလက်လက်ကြီးတွေလည်းမြင်တွေ့ရတယ်နောက်လေရင်ပြစ်ကူကလည်းခါတိုင်းထက်ကိုပုံပြီးတော့များအခြေအနေများလာတယ
်။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်ထဲမှာလည်းဒီဇင်ဘာ19ရက်နောက်ပိုင်းစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပေါ်ပေါက်နေပါတယ်။ကဏီမြို့နယ်ထဲကိုဒီဇင်ဘာ19နောက်ပိုင်းနေပြည်တော်ရှင်းလင်းရေးကြောင့်စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနေ့တိုင်းနေ့ပါတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ချင်းတွင်းမြေကမ်းဘေးကကျေးရွာ10ရွာလောက်ကဒေသခံ1000နီးပါးထွက်ပြေးတန်းရှောင်နေရပါတယ်။
ကုန်လွန်ခဲ့တဲ့2022ခုနှစ်အတွင်းမှာတော့မြန်မာနိုင်ငံမှာပဋိပက္ခကြောင့်အိုးအိမ်ဆုံးပါထွက်ပြေးရသူတိတိတမ၄တန်းကျော်ရှိနေပြီးလာမယ့်2023ခုနှစ်အတွင်းမှာလည်းလက်ရှိနှုန်းသားဒါမှမဟုတ်တိထက်ပိုတဲ့နှုန်းသားတွေနဲ့ဒုက္ခတွေတွေထပ်တိုးလာနေတာကြောင့်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပိုဆိုးလာနိုင်တယ်လို့ကုလသမဂ္ဂရဲ့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့အစည်းဖြစ်တဲ့ IOM ကထုတ်ပြန်ထားပါတယ်2023ခုနှစ်မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူပေါင်းကတသန်းတသိန်းကျော်တိရှိခဲ့ပြီးတော့စကိုင်းတိုင်းတစ်ခုထဲမှာသင်6သိန်းတထောင်ကျော်ရှိတယ်လို့ပြောပါရယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့စီးပွားရေးဆိုင်ရာအကျပ်အတည်းတွေကြောင့်တိုင်းပြည်ကနေဆုံးခွာထွက်ပြေးရသူလစဉ်4000လောက်ရှိတယ်လို့လည်း IOM ကမှန်တွက်ချက်ထားပါရယ်မြန်မာနိုင်ငံမှာပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာလည်းအခက်အခဲတွေနဲ့ဆက်ပြီးကြုံတွေ့နေရအောင်မှာဖြစ်ပြီး COVID-19 စစ်ဆေးကုသမှုနဲ့ကာကွယ်ထိန်းချုပ်ရေးကိစ္စရပ်တွေမှာလည်းအခက်အခဲတွေရှိနေပြီးတော့အန္တရာယ်ရှိတဲ့အခြေအနေပိုများလာနိုင်တယ်လို့ IOM ကဖော်ပြထားပါတယ
်မြန်မာနိုင်ငံမှာအခုကုန်လွန်ခဲ့တဲ့2022ခုနှစ်အတွင်းစစ်ကောင်စီရဲ့လက်ချက်ကြောင့်ကလေးငယ်အနည်းဆုံး165ယောက်သေဆုံးခဲ့တယ်လို့ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကပြောပါတယ်ဒါဟာအာနာသိန်းနဲ့မနစ်က2021ခုနှစ်တည်းစာရင်တေဆုံးမှုနှုန်း88ရာခိုင်နှုန်းတက်သွားတာလို့ပြောပါရယ် NUG နဲ့တိုက်ခတ်အင်အားစုတွေထိန်းချုပ်ထားတဲ့နေမီတွေမှာရှိတဲ့စာတင်ကြောင်းတွေကိုစစ်ကောင်စီတပ်ဖွဲ့တွေကလေးတောင်းကတိုက်ခိုက်တာတွေအရှိန်မြင့်လှုပ်ဆောင်ခဲ့တဲ့အတွက်အခုလိုကလေးငယ်တွေတေဆုံးရတဲ့အခြေအတွက်ပိုတိုးလာတယ်လို့ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနပြောခွင့်ရကပြောပါရယ်စတေမာလာအတွင်းစကိုင်းတိုင်းဒီပိန်းမြို့နယ်အတွင်းကလက်ရက်ကုံရွာစာတင်ကျောင်းကိုစစ်ကောင်စီကလေကျောင်းကတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်တစ်ခုထဲမှာကလေးငယ်အနည်းဆုံး11ဦးသေဆုံးရတာပါအခုလိုစစ်ကောင်စီရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်သေဆုံးကြရတာအပြင်ကလေးတငယ်တွေဟာနီလန်းပေါင်းစုံနဲ့နှင်းပန်းနှိပ်စက်ခံရတယ်လို့လဲဇွန်လမှာထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်
မြန်မာနိုင်ငံမှာသတင်းတပတ်အတွင်းဦးဟန်သားငိမ့်အပါဝင်သတင်းသမား၄ဦးကိုထောင်ဒဏ်တွေချမှတ်ခဲ့ပြီးသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေအပေါ်မြန်မာစစ်ကောင်းဆောင်တွေကဆက်ပြီးတော့အကြမ်းဖက်ဖိနှိပ်နေတဲ့အတွဲကုလသမဂ္ဂအနေနဲ့မြန်မာစစ်ကောင်းဆောင်တွေအပေါ်ပိုးပြီးတော့ထိရောက်တဲ့ပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့နေစည်းမချာသတင်းသမားများအဖွဲ့ RSF ကဒီဇင်ဘာ29ရက်နေ့ကကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာပိုင်တွေကသတင်းသမားတွေကိုအတော်မတန်ဆက်လက်ဖမ်းဆီးထောင်ချနေတဲ့လို့ရတွေဟာအလွန်ဆက်ဆုပ်စရာဖြစ်တယ်လို့လဲ RSF ကပြောပါတယ် မြန်မာနိုင်ငံမှာလှလောဆက်သတင်းသမား63ဦးကိုဖမ်းဆီးထားပြီးတော့တိုင်းပြည်လူ့ရဲ့အချိုးနဲ့ကြည်ရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာသတင်းသမားအများဆုံးဖမ်းဆီးထောင်ချထားတဲ့နိုင်ငံဖြစ်တယ်လို့နေစီမချသတင်းသမားများအဖွဲ့ RSF ရဲ့ကြေညာချက်မှဖော်ပြထားပါတယ
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ထိုင်းနိုင်ငံဘက်ကိုရွှေ့ပြောင်းနေထိုင်တဲ့မြန်မာလူချမ်းသာတွေနဲ့လူလတ်တန်းစားတွေပိုများလာပြီး2022ခုနှစ်ပထမ6လအတွင်းချင်းမိုင်တမြို့ထဲမှာတင်မြန်မာနိုင်ငံသားတွေတရားဝင်ဝယ်ယူထားတဲ့တိုက်ခန်းပေါင်း188ခန်းဟာဘတ်ငွေတန်ဖိုး 1.34 ဘီလီယံတန်ဖိုးရှိတယ်လို့အင်္ဂလိပ်လိုထုတ်ဝေတဲ့ Thai Enquirer စီးပွားရေးနဲ့ဈေးကွက်ဆောင်ကြီးစာတမ်းမှာဖော်ပြထားပါတယ်။ချင်းမိုင်မြို့မှာတရုတ်နိုင်ငံသားတွေဘတ်ငွေတန်ဖိုး 18 ဘီလီယံနီးပါးတိုက်ခန်းတွေဝယ်ထားကြပြီးရုရှားနိုင်ငံသားတွေကဘတ်ငွေ 1.36 ဘီလီယံပိုဒုတိယအများဆုံးဝယ်သူဖြစ်ပါတယ်။ Thai Enquirer စာရင်းအရမြန်မာတွေဝယ်ယူတဲ့ချင်းမိုင်ကတိုက်ခန်းအရေးအတွက်ဟာရုရှားရဲ့တဝက်တောင်မရှိပေမဲ့တန်ဖိုးအဖြစ်တော့တိတ်မကွာလာပါဘူး။ထိုင်းနိုင်ငံကိုမြန်မာတွေအလောက်ကန်ရှာဖွေဖို့သွားလေရှိပြီးမြန်မာနိုင်ငံသားနှစ်တန်းခွဲကနေသုံးတန်းလောက်ထိရှိနေနိုင်တယ်လို့ရွှေပြောင်းလိုသမားကြီးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကခန့်မှန်းထားပါတယ်။အခုခါမှာတော့မြန်မာနိုင်ငံကနေငွေကြေးတက်နိုင်သူတွေပါထိုင်းနိုင်ငံကိုရွှေပြောင်းနေထိုင်သူတိုးလာနေပြီးမြို့တော်ဘန်ကောက်မှာလည်းမြန်မာနိုင်ငံသားတွေတိုက်ခန်းဝယ်ယူမှုမြင့်တက်နေတယ်လို့ဘန်ကောက်မြန်မာအတိုင်းဝန်ကပြောပါတယ်။
2022ခုနှစ်ရဲ့နောက်ဆုံးရက်သတင်းတစ်ပတ်အတွင်းထိတ်တန့်ရောက်သတင်းတွေကိုမြန်မာသတင်းတွေကိုစူးစီးတင်ပြချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။2022ခုနှစ်ကတော့ကမ္ဘာတဝန်းသဘာဝဘေးစိုးတွေပိုတိုကျုံရတယ်လို့ပဲ24နာရီချိတ်ဆက်ထားနိုင်တဲ့ဆိုရှယ်မီဒီယာကွန်ရက်အသုံးပြုမှုပိုပြီးတော့တွင်ကျယ်လာတာကြောင့်လဲဒီလိုဖြစ်ရတွေကိုကြည့်မြင်ဖို့အခွင့်အရေးလဲပို့ပြီးတော့များလာခဲ့ပါတယ်။2022ခုနှစ်အတွင်း VOA မြန်မာပိုင်းဆိုရှယ်မီဒီယာစာမျက်နှာပေါ်ကလူကြီးများသတင်းတိုလေးတွေကိုစုစည်းပြီးမအေးသနာကျော်တင်ဆက်ထားပါတယ်ရှင
်။ဩစတြေးလျကသတင်းတင်ပြသူအရန်ပြောသွားရတာကတော့ဩစတြေးလျဘောလုံးပွဲဆော့ဂရီဆော့ဖွဲ2022 FIFA ကမ္ဘာဖလားခြေချပွဲအောင်သွားလို့ဖြစ်ပါတယ်။ဇွန်လ14ရက်နေ့အင်္ဂါနေ့ကဩစတြေးလျနိုင်ငံ Melbourne Federation Square မှာကျင်းပတဲ့ဩစတြေးလျနဲ့ပေရူကစားပွဲမှာဩစတြေးလျအနိုင်ရတော့ ABC သတင်းဌာနရုပ်သံလွှင့်သတင်းထောက်တိုနီအာမ်စထရောဘေးကဘောလုံးပရိသတ်တွေနဲ့အတူလုံမြင့်တန်ကြားမှာသတင်းတင်ပြရင်းနဲ့ဝမ်သာအားရအော်ဟစ်ခုံပေါက်မိသွားတာပါ။လာတီစိတ်လှုပ်ရှားပျော်ရွှင်ရတာကလည်းအကြောင်းရှိပါတယ်။အော်စတြေးလျကဆော့ဂရူးစတင်ကပီရူးအသင်းကိုပယ်နယ်တီကန်တာမှာနိုင်သွားတာပါ။ပထမအချိန်ပုံမှန်ကစားတဲ့အချိန်မှာတော့တစ်ဖက်တစ်ဖက်ဂိုးမရှိသေးရဖြစ်နေပြီးတော့နောက်ပယ်နယ်တီကစားတော့အော်စတြေးလျအသင်းက5ဂိုး4ဂိုးနဲ့နိုင်သွားတာဖြစ်ပါတယ်ရှင်။အီရန်နိုင်ငံကတင်ကားတဲ့ Nexa Latif 5ပိုက်ကမှပါလာတဲ့ဖြန့်ဖြူရောင်လေးလူမှုကွန်ရက်မှာနာမည်ကြီးနေပါတယ်။ချန်နယ်လို့နာမည်ပေးထားပြီးတော့အီရတ်နိုင်ငံတိဂရစ်မြစ်မှာသူ့ကိုဖမ်းမိတာပါ။ဥရောပအာရှမျိုးဆက်အမွေးတွေနဲ့ဖြန့်ဖြူရောင်လေးဖြစ်ပြီးတော့သူ့ကိုဖမ်းမိသူကဘာလေးဖြစ်မလဲသိချင်လို့ဓာတ်ပုံရိုက်ပြီးတော့သူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်လိုက်တာပါ။အဲ့မှာအဲ့ဒီဗီဒီယိုကိုလူတွေအထူးစိတ်ဝင်စားပြီးတော့သူ့ကိုဆက်သွယ်ပြီးတော့လူရဲ့ဝယ်ဖို့လောက်ကြတာမှာဒေါ်လာ5000တို့8000ခွဲလို့ထိတောင်ပေးတယ်လို့ဒီဖြန့်လေးကိုသွားပြီးတော့ဆန်းစစ်နေတဲ့အီရတ်စင်တန်ဥရုဖွဲ့ကပြောပါတယ်။ကိုလံဘီယာနိုင်ငံမှာတင်းငွေတွေနဲ့ဇွန်လ26ရက်နေ့ကနေရိုင်းဖမ်းမွဲတစ်ခုကျင်းပစဉ်လူပြင်းနဲ့ပွဲကြည့်စဉ်ပြိုကျလို့သူ900ကျော်ဒဏ်ရာရပြီးတော့ကလေးတူပေါင်းနဲ့တေဆုံးသူ6ဦးမကရှိတယ်လို့ကိုလံဘီယာသတင်းတွေမှာဖော်ပြပါတယ်။ကိုလံဘီယာနိုင်ငံအလဲပိုင်းမှာကျင်းပတဲ့ဒီနေရိုင်းဖမ်းစဉ်စဉ်ပြိုကျပြီးတော့တေဆုံးရသူတွေထဲမှာတနှစ်သားကျော်ကလေးလေးလည်းပါတယ်လို့ဆိုပါတယ်။တိုလီမာပြည်နယ် LSP နာမြို့မှာကျင်းပတဲ့ကိုရာလီဟိုနေရိုင်းဖမ်းမွဲမှာပြိသက်တွေကွင်းထဲဆင်ပြီးတော့လက်သူကြီးတွေကိုလိုက်ဖမ်းရတာဖြစ်ပါတယ်။ဖမ်းတဲ့သူတွေကအပျော်ဖမ်းတာဖြစ်ပြီးစနစ်တကျလေ့ကျင့်ထားတဲ့နှွားဖမ်းသူတွေမဟုတ်ကြပါဘူး။စင်ပြိုကြခြင်းမှာအဲ့စင်ပေါ်ပွဲကြည့်ပြိတဲ့အပြည့်ပဲလို့မျက်မြင်တွေကပြောပြီးတော့အဲ့သုံးတဲ့ပွဲကြည့်စဉ်တစ်စိတ်တစ်ပိုင်းပြိုကြလို့လူတွေကြောက်လန့်တကြားအော်ဟစ်ထွက်ပြေးတဲ့ပုံကိုဗီဒီယိုမှာတွေ့နိုင်ပါတယ်။လူတွေအများပြားလဲစင်အောင်ပြိနေကြတာပါ။ကိုလံဘီယာနိုင်ငံမှာဒီလိုမျိုးတရိတ်ဆန်ညှဉ်းပန်းနှိပ်စက်မှုကတရားဝင်မှုလို့ဆိုပေမဲ့ဒီလိုနေရိုင်းဖမ်းပွဲတွေကြက်တိုက်ပွဲတွေကတော့ရိုးရာပွဲတော်တွေလို့ခွင့်ပြုထားရပါတယ်။ဥရ ရောပမာနိုင်ငံတွေကိုတရားမဝင်ဝင်ရောက်မှုတွေအများပြားနဲ့ရင်ဆိုင်ရတဲ့စပိန်နိုင်ငံမှာတော့နေဆက်မှာလူတွေအများများဒီနေဆက်ကိတ်ကိုတင်းထိုးဖောက်ဝင်ရောက်ဖို့ကြိုးစားခဲ့ပါတယ်။နေဆက်မှာကာထားတဲ့ချန်စီယူနာကိုလူကြီးရောက်လာခဲ့ပြီးတော့မိုရိုကိုနိုင်ငံနေတော်မျိုးကနေပြီးစပိန်နိုင်ငံမလီလာမျိုးတွေကိုချန်စီယူဖောက်ပြီးတော့ဝင်ဖို့လှုပ်ကြတာဖြစ်ပါတယ်။သူတို့ကတားဆီးဖို့ကြိုးစားတဲ့မော်ရိုကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတချို့ကအရာဝတ္ထုတွေနဲ့ပစ်ပေါက်ကြပါတယ်။တစ်ချိန်မှာတော့လူတွေကုတ်ကတ်တွေတင်နေတဲ့ခြံစည်းရိုးကြီးပြိုကျသွားပြီးတော့လူတွေပါရောပြောပြိုကျကုန်တာလည်းတွေ့ရပါတယ်။ဇွန်လ24ရက်နေ့ကဒီဖြစ်ရကြောင်းလူ23ဦးမကတည်ဆုံးခဲ့ရပါတယ်။ဒီလိုအဖြစ်မျိုးကလည်းဒီတစ်ခါတည်းမကပါဘူး။ဒီလိုဥရောပနိုင်ငံဖြစ်တဲ့စပိန်နိုင်ငံတွေကိုဝင်ရောက်ဖို့အချိန်ချင်းကြိုးစားကြတဲ့ဖြစ်တယ်။အကြခဏကြုံရတာပါ။ဟောင်ကောင်ကျွန်းတော်ကပင်လယ်ပြင်မှာမြောက်ခန်တွေတင်မောတွေကနေလူတွေကိုရဟတ်ရင်နဲ့ကဲထုတ်နေတာဖြစ်ပါ၏ဟောင်ကောင်ကျွန်းရဲ့အနောက်တောင်ဘက်185မိုင်လောက်အကွာကကဲလွန်ပင်လယ်ပြင်မှာဇူလိုင်လ2ရက်နေ့ကမုန်တိုင်းပြီးတဲ့ဆက်ပြင်းတင်မောနှစ်ပိုင်းကျွတ်ပြက်ပြီးတော့နစ်မြုပ်သွားခဲ့ရတာပါကေဇေရီသမားတွေအဲ့ဒီတင်မောတွေပါတဲ့သူ3ဦးကိုလိုင်းလုံးတွေကြောင့်မှအရာကဲတင်နိုင်ခဲ့ပါ၏တင်မောမှာစုစုပေါင်းဝန်ထမ်း30လိုက်ပါလာတာဖြစ်ပြီးတော့ဒီ3ဦးကဲပြီးတဲ့နောက်မှာနောက်ထပ်တစ်ယောက်ကိုပဲကဲမိခဲ့လို့လူတွေအားလုံးပျောက်ဆုံးနေခဲ့ရပါတယ်။အဲဒီနောက်အလောင်း12လောင်းကိုဆဲယူရရှိထားပါတယ်။ကျန်းတဲ့သူတွေကဲဆဲရနိုင်မှုကိုတင်းင်းကလေးတွေညာဇူလိုင်လ3ရက်နေ့မှာတော့တိတ်ကိုမျှလင့်ချက်နဲသွားပြီလို့တာဝန်ရှိသူတွေကပြောခဲ့တာဖြစ်ပါတယ်ရှင်။အိန္ဒိယနိုင်ငံတောင်ပိုင်းပြည်နယ်တစ်ခုမှာတော့အင်ဂျင်နီယာအမျိုးသားတဦးကပဝင်းရှင်ထိခိုက်မှုရောနေအောင်နီလန်းရှာပြီးတော့အစားရိုးလောင်စားနဲ့ကားမောင်းနေပါတယ်။ဟုတ်ပါတယ်။ဒက်စီစီတွေအဆောင်တန်တက်တဲ့ခင်မှာအဗင်နက်ရှိနာရာယာနေဆွမ်မီကဒက်စီစာဇီဝဒီဇယ်နဲ့ကောင်းမောင်းဖို့ကြိုးစားသူဖြစ်ပါတယ်။သူကအိန္ဒိယနိုင်ငံကာနတကာပြည်နယ်ကဓာတုအင်ဂျင်နီယာဖြစ်ပြီးတော့စပိုင်းအင်ဂျင်နီယာဘာသာရပ်ကိုအထူးစိတ်ဝင်စားပုံမှာသူကတုံးထားပြီးသားစားသုံးစီအပင်တွေကိုစွန့်ပစ်ရမယ့်အစားအပင်နဲ့ဒရိတ်ဆန်စီတွေရောစပ်ပြီးတော့ဇီဝဒီဇယ်ထုတ်ပါတယ်။အခုဆိုရင်သူကားလေးကိုပဝင်းကျင်တဲ့သဟဇာတာဖြစ်တဲ့လောင်စာနဲ့မောင်းနေတာ6နှစ်စုစုပေါင်းမိုင်အားဖြင့်ဆိုရင်တော့မိုင်ပေါင်း8000ကျော်မောင်းပြီးပါပြီ။အိန္ဒိယမှာအစိုးရအစီအစဉ်ဖြစ်လဲ2023ခုနှစ်အေပြီလကစပြီးတော့ဓာတ်ဆီကိုအီသနော20ရာခိုင်နှုန်းရောဆက်အသုံးပြုဖို့အစီအစဉ်ဆွဲထားပြီးဖြစ်ပါတယ်။မှာရွှေနွေဘွက်တွေကြောင့်အဟစ်တန်တွေအာဘေးတန်တွေနဲ့ကျင်းပါတဲ့ကျွဲစည်းပြိုင်ပွဲကတော့မိုးရွာသည့်စပါးဆိုင်ချင်းရဲ့နေတန်းဖြစ်ပါတယ်။နှစ်စဉ်လိုပဲထိုင်းမှာမိုးကြောင့်စပါးဆိုင်ရာသည့်စတင်မှုဖြစ်နေထိုင်းလယ်သမားတွေဇူလိုင်လ24ရက်နေ့မှာကျွဲစည်းပြိုင်ပွဲကျင်းပခဲ့တာပါ။လူတွေနဲ့အတူတူဆန်စပါးဆိုင်ပြိုးရေးမှာပါဝင်ပြီးတော့ဝင်တန်းရတဲ့တွေးဆန်တွေကိုကျေးဇူးတင်မှုဖြစ်နေဒီမှာ1800ပြည့်လောက်နှစ်တွေကဒီပွဲကိုကျင်းပလာခဲ့တာဖြစ်ပါတယ်။ဒီနေ့ပွဲကချွန်ပူရီခဲမှာကျင်းပတာဖြစ်ပြီးတော့မီတာ200အရှည်ဘွတ်တော်ထဲမှာပြန်ရတာပါဒီနေ့ပြိုင်ပွဲမှာကျွဲကောင်60ကျော်ဝင်ရောက်ပြီးတော့ရှင်ပိုင်ပါတယ်ခစ်သစ်စပါးတောင်သူတွေလက်ဆိုင်ဖို့ကျွဲကိုမတုံးတော့ပေမဲ့ကျွဲတွေကိုဆက်မွေးထားဖို့ရေကျွဲစီးပြိုင်ပွဲကိုရိုးရာမပြတ်ဆက်ပြီးတော့ကျင်းပဖို့ဆန္ဒရှိပါတယ်ပြောနိုင်ရဲ့အနောက်မြောက်ပိုင်းချင်းဟိုင်ပြည်နယ်မှာအေယာမအသည်းမုံတိုင်းကြီးကျလာခဲ့ပြီးတော့မြို့တွေရွာတွေရုတ်ချင်းမောင်းကျခဲ့ပါတယ်။ရုတ်ချင်းအဝါရောင်တဲလုံးကြီးလိမ့်လာလို့လူတွေလည်းကြောက်လန့်တကြထွက်ပြေးခဲ့ကြရတာပါ။ချင်းဟိုင်ပြည်နယ်ကဒီသည်းမုံတိုင်းကြောင့်ခီးသွွားဧည့်သည်တွေနိုင်ပေါင်းများစွာပိတ်မိနေခဲ့ပါတယ်။သည်းတွေအလုံးကြီးလှည့်ဝင်လာပြီးတော့ကောင်းကင်တစ်ခုလုံးအဝါရောင်အညိုရောင်ဖြစ်နေချက်ချင်းပြောင်းလဲသွားခဲ့တာပါ။ဇူလိုင်လ20ရက်နေ့ကဖြစ်ပွားတဲ့ဒီတဲမုံတိုင်းမှာဧည့်သည်တဦးတဲမုံတိုင်းလွတ်အောင်လို့ကီလိုမီတာ100ကျော်မိုင်နဲ့ဆိုရင်မိုင်60ကားမောင်းပြေးခဲ့တဲ့အနောက်ကလိမ့်လာတဲ့တဲလုံးကြီးကိုမရှောင်နိုင်မနဲ့3နာရီကြာပိတ်မိနေခဲ့ပါတယ်။ဘာမှမမြင်ရပဲပိတ်မိနေတာနည်းနည်းတော့ကြောက်မိတယ်လို့ခီးသွွားတူဖြစ်တဲ့နင်းကပြောပါတယ်။ချင်းဟိုင်ပြည်နယ်ဟိုင်ရှိဒေသကတဲမုံတိုင်းကတစ်စက္ကန့်ကို15မီတာနှုန်းနဲ့တိုက်သွားတာပါ။တချို့နေရာတွေမှာရှေ့ကိုခိုက်200တောင်မှမမြင်ရအောင်လို့မှောင်ပေးနေခဲ့ပါတယ်။အိန္ဒိယနိုင်ငံမှာမိုးမျှော်တိုက်ကြီးနှစ်ခုဖြိုချပစ်လိုက်တော့ဖုံလုံးကြီးတွေတက်လာခဲ့ပါတယ်။တိုက်တာအိုးအိမ်ဘေးကင်းလုံခြုံရေးစီးမင်းတော်တော်များများကိုချိုးဖောက်ထားလို့ဩဂုတ်လ28ရက်နေ့ကတရားရုံးအမိန့်နဲ့ဖြိုချရတာပါ။တကယ်ဆိုအိန္ဒိယမှာအဆောက်အုံဆောက်လို့ရင် ဘေးအန္တရာယ်ကင်းရှင်းရေးစည်းမျဉ်းတွေကိုအပြည့်အဝမလိုက်နာတာမထူးဆန်းမိမယ်လေစည်းကမ်းဖောက်လို့အခုလိုမျိုးစောက်ပြီးတိုက်တာအကြီးကြီးတွေဖြိုချခိုင်းတာတိတ်ပြီးမရှိပါဘူးခုတော့ပေ300ကျော်မြင့်တဲ့မိုးမျောအဆောက်အုံကြီးတွေကိုဖြိုချပစ်လိုက်တာပါဒီပေ300ကျော်မြင့်တဲ့မိုးမျောအဆောက်အုံကြီးတွေကမိဘေးလုံခြုံရေးစည်းကမ်းတွေကိုလည်းချိုးဖောက်ထားပါတယ်စူပါတက်တမွာမျောစင်တွေကမြို့ရီလိမ်မြို့တော်အဆက်နွိုင်တာမြို့မှာတည်ရှိတာဖြစ်ပြီးတော့သူတို့နှလုံးကိုဖြိုချဖို့ဖောက်ခွဲရေးပစ္စည်း 3,900 ကီလိုဂရမ်သုံးခဲ့ရပါတယ်။အမြင့်ပေ338ပေရှိပြီးတော့တိုက်ခန်းလွတ်ပေါင်း150ပါဝင်တဲ့တိုက်မြင့်ကြီးတွေဖြိုချခြင်းက10စက္ကန့်ပဲကြာလိုက်ပါတယ်။ဒီတိုက်တွေဖြိုချတာကလည်းအပြုတ်အပြက်တန်ချိန်10,000ထွက်ပြီးတော့အများစုကတော့အဲ့နေရာမှာမြေပြန်ဖို့ဖို့သုံးပါဖြစ်တယ်လို့ကျန်တာတွေကိုတခြားနေရာတွေမှာပြန်ပြီးအသုံးပြုဖို့ရှိပါတယ်။စံချိန်ချိုးအောင်ရေပေးတင်နေတဲ့ပါကစ္စတန်နိုင်ငံမှာဆွတ်တောင်ကြားဒေသကလူကြိုက်များတဲ့ဟိုတယ်ကြီးရေစီးနဲ့ပြိုကျမြစ်ထဲမျောပါသွားရတာကိုဩဂုတ်လ26ရက်နေ့ကတွေ့ရပါတယ်။ကလမ်အပန်းဖြေမျိုးဆွတ်မြေကန်နှစ်ဖူးမှာတည်ရှိတဲ့ New Honeymoon Hotel ရေစီးချိန်နဲ့ပြိုလဲပြီးတော့မြစ်ထဲကျသွားတာဖြစ်ပါတယ်။ဒီမတိုင်ခင်ရက်တွေကဟိုတယ်ကိုရေဝင်လာတာဖြစ်ပြီးတော့လူတွေကိုရွှေ့ပြောင်းထားလို့ထိခိုက်သေးဆုံးမရှိပါဘူး။အစိုးရကလည်းအဲ့နေရာကနေဘေးလွတ်ရာကိုရွှေ့ပြောင်းဖို့အမိန့်ထုတ်ထားလို့ဟိုတယ်ရေထဲမျောချိန်မှာလူတွေအဲ့နေရာမှာဖြစ်ခဲ့တာဖြစ်ပါတယ်။ပါကစ္စတန်မှာဒီနှစ်မိုးရေချိန်ကတာမန်ထက်၂00ရာခိုင်နှုန်းနီးပါးပိုပြီးတော့ရွာသွန်းတာပါ။ဒီနှစ်ဇွန်လမှာစတင်တဲ့မုတ်တုံရာသီမိုးကြောင့်သမိုင်းမှာအဆိုးရွားဆုံးရေပင်းနဲ့ရင်ဆိုင်နေရတာဖြစ်ပြီးတော့လူပေါင်း5သိန်းဝန်းကျင်အိုးမဲ့အိမ်မဲ့ဖြစ်ရသလိုလူသက်ပေါင်း1000ချီလဲဆုံးရှုံးရတာဖြစ်ပါတယ်။ပျက်စီးဆုံးရှုံးမှုတန်ဖိုးပြောရမယ်ဆိုရင်ဒေါ်လာတန်1000ကျော်နဲ့လူပေါင်း33တန်ထိခိုက်ခဲ့ရသလိုတေဆုံးသူပေါင်း1300ကျော်တေဆုံးမွေးမျိုးတိရစ္ဆာန်ပေါင်း9သိန်းမကရှိသွားပြီဖြစ်ပါတယ်။ပိန်နိုင်ရဲ့အရှိမြောက်ပိုင်းမှာကောင်းငင်ကကျလာတဲ့မိုးသီးလုံးကြီးတွေရဲ့အရွယ်ပမာဏဖြစ်ပါတယ်။ပြင်သစ်နိုင်ငံနဲ့ကပ်နေတဲ့ကက်တလိုနီးယားဒေသမှာဖြစ်ပြီးတော့နှစ်20အတွင်းမှာအကြီးဆုံးကျွေးတဲ့မိုးသီးတွေဖြစ်တယ်လို့ဒေသမိုးစလရုံးကပြောပါတယ်။အခုလ30ရင်းနေကကျွေးကြခဲ့တဲ့အေယာမမိုးသီးကြီးတွေရဲ့ပမာဏကမိုးသီးတစ်လုံးကိုလေးလက်မလောက်ထိကြီးတာကြောင့်မြေပြင်ပေါ်ကျတဲ့အသံကလည်းဆူညံနေပါတယ်။ခြံထဲမှာလည်းတစ်ပင်ပေါ်ကအကိုင်းတွေရက်တွေချိုးပြဲကျကုန်တာပါ။မိုးသီးကြွေချိန်10မိနစ်လောက်ကြာခဲ့ပြီးတော့ကားမန်တွေကခေါင်းမိုးတွေပိန်ချိုင်းကုန်တဲ့အထိအချိန်ပြင်းထန်ပါတယ်။အသက်တစ်နှစ်ခွဲကျော်သမီးလေးတဦးလည်းခေါင်းမှာမိုးသီးမှန်ပြီးတော့ဆုံးမသွားခဲ့ရတာပါ။တခြားလူ50လောက်နဲ့အနာဒီယားဖြစ်ပြီးတော့အများစုကတော့အယိုးကျိုးတာပေါက်ပြဲရောင်ရမ်းကုန်တာဖြစ်ပါတယ်။အပြင်တိုင်ဖုန်မုန်တိုင်းနဲ့ရင်ဆိုင်ရပြီးတော့လူတချို့ပျောက်ဆုံးလူတချို့သေဆုံးသွားခဲ့တဲ့တောင်ကိုရီးယားနိုင်ငံမှာမုန်တိုင်းထွက်သွားပြီးနိုင်ပေါင်းများစွာကြာပြီးချိန်မှာတော့လူနှစ်ယောက်ကိုကယ်ဆယ်နိုင်ခဲ့တာပါ။စက်တင်ဘာလ6ရက်နေ့ကတောင်ကိုရီးယားနိုင်ငံတောင်ပိုင်းမှာတိုက်သွားတဲ့မုန်တိုင်းကြောင့်ရေပြည့်သွားတဲ့မြေအောက်ကားပါကင်မှာပိတ်မိနေသူ2ယောက်ကိုကယ်ထုတ်ဖို့သူတို့ခက်ခဲခဲခဲလုပ်ခဲ့ကြရတာပါ။ပိုဟမ်မြို့မှာနေရင်တိုက်တန်းမြေအောက်ကားပါကင်ထဲကနေကားတွေရေမနစ်အောင်လို့သွားထုတ်ဖို့လုပ်တဲ့သူ10ဦးပျောက်ဆုံးသွားတာဖြစ်ပါတယ်။အဲ့ဒီထက်က2ဦးကိုကယ်ဆယ်ရေးသမားတွေ12နာရီအကြာညပိုင်းမှာကယ်တင်နိုင်ခဲ့ပါတယ်။သူတို့နှစ်ဦးစလုံးကားပါကင်ဝင်ပေါက်နားမှာရှိနေခဲ့ကြတာပါအသက်30ကျော်အမျိုးသားကကားပါကင်ဝင်ပေါက်နားပိုက်လုံးကြီးတွေကိုခိုတွဲနေခဲ့ပြီးတော့အသက်50ကျော်အမျိုးသမီးကတော့စောက်လို့ရေလုပ်ငန်းတုံးပုတ်ပြားကြီးတွေပေါ်တက်နေခဲ့ပါတယ်ကယ်ဆယ်ရေးလုပ်ငန်းတွေမှာမိသက်စစ်သားနဲ့ကမ်းခြေဆောင်တပ်ဖွဲ့ဝင်လူပေါင်း180ကျော်ပါဝင်ပြီးတော့ကယ်ဆယ်ရေးလုပ်သူတွေရွှေ့ရည်တွေမှာပျောက်ဆုံးနေတဲ့သူတွေကိုရှာပေးမယ်လဲနှစ်ဦးပဲအသက်ရှင်ရဲ့ကဲနိုင်ပြီးတော့ကျန်တဲ့6ဦးကတော့အလောင်းပဲရလိုက်ပါတယ်ဒီမြေအောက်ကားပါကင်မှာပိတ်မိနေသူကျန်သူတွေအလုံးသေဆုံးသွားတာပါ။ထိုင်ဝမ်ကျွန်းအရှေ့တောင်ပိုင်းမှာလှုပ်သွားတဲ့ငရင်ကြောင်းတော့ဒရာဒစင်ကျိုးပြက်နေတာစက်တင်ဘာလ18ရက်နေ့ကတွေ့ရတာပါ။ငရင်တန်ကြောင့်ဟွာလင်စီရင်စုတွေကခေါင်းဆောင်တရားအပိုင်းပိုင်းပြက်ခဲ့ပြီးတော့နောက်တနေရာမှာတော့ယထာဒစင်လမ်းချော်တိမ်မောက်ခဲ့ပါတယ်။ထိုင်ဝမ်ကျွန်းကိုစနေနေ့စက်တင်ဘာ18ရက်နေ့ကလှုပ်သွားတဲ့ငရင်ကပြည်အား6.8%ရှိတယ်လို့ထိုင်ဝမ်မိုးလေဝသဌာနကပြောပြီးတော့အမေရိကန်ဘူမိတိုင်းတာရေးဌာနကတော့ပြည်အား9.2%ရှိတယ်လို့အစပိုင်းမှာထုတ်ပြန်ပါတယ်။စက်တင်ဘာ18ရက်နေ့မှာကျောင်းအရှိတောင်ပိုင်းထိုင်တိုင်းစီရင်စုကိုဗဟိုပြုပြီးတော့ပြည်အား6.8%နဲ့ငရင်လှုပ်သွားပြီးတဲ့နောက်အဲ့တညက်နေရမှာပဲပြည်အား6.4%နဲ့နောက်ဆက်တွဲငရင်ထက်လှုပ်သွားတာပါ။ဒီငရင်ကြောင့်တောင်တွေပြိုလန်ဒရာတွေပြန်ဖြစ်ခဲ့ရပါတယ်။ အဆောက်အအုံများပြားလဲထိခိုက်ပျက်ကြခဲ့ပြီးတော့ကယ်ဆယ်ရေးအဖွဲ့တွေကူညီကယ်ဆယ်မှုတွေအရေးပေါ်လှုပ်ဆောင်ခဲ့ရပါတယ်လဗနနိုင်ငံမှာတော့စက်တင်ဘာလ14ရက်နေ့ကဖန်ကနေပြီးတော့ကိုပိုင်ငွေထုတ်ဖို့အတွက်အမျိုးသမီးတူတနက်နေ့လာပြီးတော့ဓမြတိုက်သွားခဲ့ပါတယ်။ဖန်မှာအပ်ထားတဲ့စွန့်ငွေအရေးကြီးကြီးပြန်လိုအပ်တဲ့အမျိုးသမီးဖန်ကငွေပြန်ထုတ်မပေးလို့တနက်နေ့ဘန်းကိုအမှုကျန်းစီငွေထုတ်သွားခဲ့ရတယ်လို့ဆိုပါတယ်။ဒီအမျိုးသမီးကသူ့ရဲ့အမကင်ဆာရောဂါဆေးကုဖို့သူ့ငွေထုတ်ဖို့အရန်လိုအပ်နေလို့လို့ရတာပါလို့ရုပ်သံသတင်းဌာနကပြောသွားပါတယ်။ဒီလောက်ကိုဒေါ်လာ200ပဲထုတ်ခွင့်ပေးတာကဝိနာတဲ့အမအတွေ့တရက်စာဆေးထိုးကတော့မလောက်ပါဘူးလို့သူကဆိုပါတယ်။သူ့ဘန်းကိုအမှုကျန်းစီးတဲ့တနက်ကတကယ်တော့အယုတ်တနက်ဖြစ်ပြီးတော့နောက်တော့အဲ့ဒီအမျိုးသမီးပုံအောင်နေလိုက်ရပါတယ်။လက်ဗနွန်နိုင်ငံမှာဘန်တွေကသူတို့စီမံငွေစုထားတဲ့သူတွေရဲ့ပတ်စံတွေကိုထုတ်မပေးတာဖြစ်ပါတယ်။ဒီနိုင်ငံမှာဘန်နာရေးအကျက်တဲပေါ်ပေါက်နေတာလည်း၃နှစ်ရှိပါပြီ။ဒါကြောင့်မလို့ဘန်ကနေပတ်စံပြန်ထုတ်လို့မရဘဲနဲ့အရေးပေါ်လိုအပ်ချိန်တွေမှာအခုလိုမျိုးကိုပတ်စံကိုထုတ်ဖို့အတွက်အကြမ်းဖက်တောင်းယူတာမျိုးတွေလည်းမကြခဏပေါ်ပေါက်နေပါလေ။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာတော့ရုပ်ရှင်ကြည့်ရင်ပြောင်းမှုပေါက်ပေါက်ဆိုအဝါအစားဆိုပြီးတော့ရုပ်ရှင်ရုံကလူခေါ်တော့ရုပ်ရှင်ပြည်သက်လဲဝမ်းသာအရာအပြည့်ရောက်လာကြတာပါ။ဘန်ကောက်မြို့လည်းကရုပ်ရှင်ရုံကိုလူတွေပုံကြီးပုံလက်တွေနဲ့လာခဲ့ကြတာတွေ့ရပါတယ်။အေယာမတန်ပုံကတ်ထူပုံပလတ်စတစ်ပုံစိတ်ထဲစဉ်းစားမိသမျှဘာမဆိုပေါပေါဆုပ်ထည့်တဲ့ဖို့ယူလာခဲ့ကြပါ යි
ครับผมเพื่อนๆเป็นคนแนะนําให้มาก็เลยมา
တချို့ဆိုရင်အိမ်မှာအိုးကြီးမရှိလို့ဘုန်းကြီးကျောင်းသွားပြီးတော့အိုးကြီးတောင်ငှားခဲ့သေးကြပါတယောက်ကတော့ဒီကပေါပေါဆုပ်တွေအိမ်ပြန်တဲပြီးတော့အရက်ဝေဖို့စိတ်ကူးနေပါ යි အဲ့ဒီတရက်နိုဝင်ဘာလ28ရက်နေ့မှာရုပ်ရှင်လာကြည့်သူတွေကိုထိုင်းခေါ်လွန်ကောက်ကောက်199ဘတ်နဲ့ပေါပေါဆုပ်အဝါစာရောင်းချပေးမယ်ထဲစရာပုံစံမျိုးစုံစဉ်စဉ်ပြန်ပြန်စဉ်းစားလို့ရသမျှတယ်လာခဲကြဆိုပြီးတော့လေရုပ်ရှင်ရုံက promotion လုပ်တဲ့အနေနဲ့တမင်ကြော်ညာပြီးတော့လူစိတ်ဝင်စားအောင်လုပ်ခဲ့တာဖြစ်ပါတယ်။ဒီမှာတောင်းထားတဲ့ဘတ်လွိုက်ကောက်ကောက်ကရုပ်ရှင်လက်မှတ်ခပဲဖြစ်ပြီးတော့ငန်းကြီးကြီးပေါပေါဆုံးနဲ့စားဖို့အတွက်အေးအေးကိုလည်းစိတ်ကြိုက်တော့ဆိုပြီးတော့ပေးထားပါတယ
်။မအေးတန်တာချပါရှင်။သတင်းဘတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေမနေ့ခင်ထုတ်လွှင့်ချက်တွေကိုလှိုင်းဒိုမီတာ3048တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုစုံမှုချော်ကတင်ပြပေးပါအောင်ရှင
်။ခရစ်တက္ကနေ2022ခုနှစ်ကုန်ဆုံးလို့23ခုနှစ်ကိုဝင်ရောက်လာပါပြီ။ကမ္ဘာ့ရှေ့ချမ်းနိုင်ငံတွေက2022ခုနှစ်ကိုနှုတ်ဆက်ခဲ့ကြပြီး23ခုနှစ်နှစ်သစ်ကိုရောင်စုံမိဘနဲ့လှုပ်ပြီးကြိုဆိုခဲ့ကြပါတယ်။အခုအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာတော့လူပေါင်းတောင်းချီလာရောက်လေးရှိတဲ့ကမ္ဘာ့ကျော် Times Square မှာမကြမီပဲ2022ခုရဲ့နောက်ဆုံးစက္ကန့်တွေကိုရေတွက်ဖို့ဖန်သားဘောလုံးကြီးကြလာတဲ့ကိုစောင့်ကြည့်ဖို့လူအများစုရုံရောက်ရှိနေကြပါတယ်။တမောင်မြောက်စွာသောယူကရိန်းပြည်သူတွေဟာရုရှားရဲ့တိုက်ခိုက်မှုကိုခံရပြီးလျှက်စစ်မီးနဲ့တောက်သုံးရည်တွေပြတ်တက်ကနှစ်သစ်ကူးပွဲတွေကိုကျင်းပနိုင်ခြင်းမရှိပါဘူး။ဒါပေမဲ့လည်းအိန္ဒိယချင်းနိုင်ငံတချို့မှာခလုံးနေတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေရဲ့မိသားစုတချို့တွေကတော့နှစ်သစ်ကူးကာလမှာယူကရိန်းကိုပြန်လာပြီးမိသားစုနဲ့အတူနှစ်သစ်ကူးညစာစားခွင့်ရခဲ့ကြပါတယ်။ပိုဟျန်မင်းကြီးဟောင်းဘနက်ဒစ်ဟာတက်တော့95နှစ်အရွယ်စနေနေ့မှာကွယ်လွန်သွားပြီဖြစ်ပါတယ်။ပိုဟျန်မင်းကြီးကွယ်လွန်တာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်အပါအဝင်ကမ္ဘာ့ခေါင်းဆောင်အသီးသီးကဝမ်းနည်းကြောင်းပြောခဲ့သလိုပိုဟျန်မင်းကြီးရဲ့ဆွမ်းဆောင်မှုတွေကိုလည်းချီးကျူးပြောကြားခဲ့ပါတယ်။ကမ္ဘာ့ကျော်ဘောလုံးသမားရော်နယ်ရိုကတော့ Sorry Arabia Clothing El Nassar နဲ့ကစားဖို့အတွက်တောက်ကြနေမှာစာချုပ်ချုပ်လိုက်ပါတယ်။အီရန်နိုင်ငံမှာစာရေးဆရာတဦးဖြစ်တဲ့မဟစ်အမန်ကိုအီရန်ဒေါ်လာရေးကောင်စီတရားရုံးကနေသေတံအမိန့်ချမှတ်လိုက်ပါတယ်။သူ့ကိုလွန်ခဲ့တဲ့ဧပြီလတည်းတုန်းကဣသရေလသတင်းဌာနတစ်ခုနဲ့ဆက်သွယ်မေးမြန်းပြောဆိုခဲ့တဲ့ဆိုပြီးအီရန်အပေါ်ဝေဟမ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပြီးခဲ့တဲ့အောက်တိုဘာလဆန္ဒပြပွဲတွေဖြစ်နေချိန်မှာသူ့ကိုဖမ်းဆီးပြီးအခုလိုသေတံပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစုံမှုကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုခင်မောင်ဆိုမင်းဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျွန်ဟော့ကာနဲ့ဇီနပ်အဒေရမန်တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32လိုင်းလံမီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးနှစ်သက်မှာကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစီရှင် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါကျမ Thank you ထိုက်ပါရှင်
This program has come to you from the Voice of America, Washington.